Voice of America in Burmese.
ညချမ်းမှာတော်တော်ရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေလိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ထုတ်လည်နေပါပါရှင်ကျွန်မနောင်လာပါဒီခုညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
ကျမဧကနာကြပါရှင်။ရှီးရီးယားရှေ့မြောက်ပိုင်းမှာကတ်စတဖွဲ့ရီနဲ့စီရီးပတိပခါဖြစ်နေတဲ့တူရကီနိုင်ငံရဲ့သမရရှီးရီးယားမြောက်ပိုင်းပြဿနာကိုဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့ရုရှားသမရနဲ့တွေ့ဆုံခဲ့ပါပြီ။ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ဧကရစ်ဘရင်တစ်ဒီကနေ့ပဲဗိသိက်ခံနန်းတက်ပွဲကျင်းပခဲ့ပါပြီ။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါရဲ့နန်းလောင်ကြီး
။ကောင်းပါပါရှင်။ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့အေအေရခိုင်တပ်ဖွဲ့ကြားလှတ်တလို့အရှိန်ငင်းဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးကြားရဖို့ရှိရကတော့
ဒီကုကင်းနေမှာဒီမနေ့ထောင်းလိုက်ရတဲ့နေ့နဲ့ချင်းနေလာပြီးရောင်းဦးကျင်းနေလက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့အဲ့ဒီတိုက်ပွဲမှာ
အေအေတပ်ဖွဲ့ပြောခွင့်ရသူခိုင်တူခါပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒါအပြင်ရခိုင်လူလူကိုစစ်တပ်ကဖမ်းဆီးစစ်ဆေးမှုတွေရှိနေတဲ့အတွက်ရခိုင်လူလူတွေစိတ်ပူပင်တော့ကရောက်နေကြတဲ့အကြောင်းနဲ့နိုင်ငံသဘောတူစာချုပ် MOU နဲ့ထိုင်းမှာအလုပ်ကင်နေကြတဲ့မြန်မာအလုပ်သမားတွေအခက်အခဲပေါင်းစုံနဲ့ရင်ဆိုင်နေရတဲ့အတွက်နေရပြန်နေကြတဲ့တရင်ကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းဆရာနဲ့တိုက်ရိုက်ဒီလိုင်းဆွေးနွေးခန်းကိုတင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဘက်ထိပ်သီးရောက်တရင်တွေကိုမအေးသနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
ဆီးရီးယားရှေ့မြောက်ပိုင်းမှာကတ်တပ်ဖွဲ့တွေနဲ့ဆီးရီးပြည်ပခါဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်တန်ယစ်အာဒူဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာအကြောင်းဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လော်လော့ဆယ်အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့အပြည့်ခက်ရက်စဲရေးမကြာခင်နိုင်ပိုင်းတွင်မှပြည့်ပြည့်သွားတဲ့အခါမှာသူတို့ရဲ့ Peace Spring ငင်းငယ်ရဲ့ຫນွေဦးဆိုတဲ့စစ်စင်ရေးကိုပြန်စတင်ပြီးတော့ကတ်တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့မစ္စတာအာဒူဝမ်ကဒီကနေ့ပဲပြောထားတာပါ။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်မစ္စတာအာဒဝမ်ဟာဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့ကမ်းခြေပန်းဖြေမြို့ဖြစ်တဲ့အဆိုချီကိုရောက်ရှိသွားတာဖြစ်ပါတယ်။ဒေတာရင်းတူရကီရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့သမ္မတပူတင်ကပို့ပြီးတော့သိကျင်တယ်လို့သူတို့နှစ်ဦးဆွေးနွေးပွဲမတိုင်မီမှာပဲရုရှားအစိုးရပြောခွင့်ရသူဒမီထရီပက်စကော့ဖ်ကပြောပါတယ်။ဆီးရီးယားနယ်စပ်တူရကီတပ်ဖွဲ့တွေချထားဖို့အတွက်ဆိုရင်တော့ဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရယူဖို့လို့ပြောဒီကိစ္စနဲ့ပတ်သက်လို့တူရကီနဲ့ဆီးရီးယားအစိုးရဆွေးနွေးညီနိုင်ကြဖို့ရုရှားဘက်ကပြောနေတယ်ဆိုတာမျိုးမစ္စတာပက်စကော့ဖ်ကပြောသွားပါတယ်။ခေါင်းဆောင်တို့ရဲ့အစည်းအဝေးအတွင်းမှာလည်းတူရကီနဲ့ဆီးရီးယားဆွေးနွေးညီနိုင်မှုလိုတယ်ဆိုတာကိုသူတို့အလေးပေးပြီးပြောသွားခဲ့တာပါ။အခုဖြစ်နေတဲ့ဆေးရေးပြည်ပခါမှာနေဆက်ကနေ Cut YPG တပ်ဖွဲ့တွေစုခွာနိုင်အောင်လို့တူရကီကနေဆက်ဖြတ်ကျော်စစ်စင်ရေးတွေကို9ရက်ရက်ဆိုင်ထားဖို့သဘောတူထားတာဒီကနေ့အင်္ဂါနေ့ Greenland စံတော်ချိန်ည9နာရီမှာတက်တန်းကုံဆုံမှာဖြစ်ပါရည်။ Cut တွေရဲ့YPG တပ်ဖွဲ့တွေဘေးကင်းရှင်းရည်နယ်မြေတက်မှတ်ခြင်းနဲ့အစီရအရှိမြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားပါတယ်ရှင်
။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တာဖြစ်သူတို့အကြောင်းစုံစမ်းစစ်ဆေးပေးဖို့ယူကရိန်းစိုးရောက်ကိုဖိအားပေးပြီးယူကရိန်းကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုသမ္မတဒေါ်နယ်ထရမ့်ကဆိုင်ငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုရေးယူဖို့အောက်လွတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းစစ်ဆေးနေတာမှာဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟောင်းတွတ်တမမင်းမြတ်စစ်ဆေးခံပါလိမ့်မယ်။သမရအင်ဂျူရိုရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့စိုးရင်ချောင်းကိုတခြားအစိုးရအရာရှိတချို့နဲ့စာရေးသားဆက်သွယ်ပြောခဲ့တာနဲ့ပတ်သက်လို့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟာဝီလျံထေလာကိုဒီကနေ့လွှတ်တော်အမတ်တွေကမေးမြန်းစစ်ဆေးကြမှာပါ။နိုင်ငံရေးလှုပ်ရှားမှုတစ်ခုအတွင်းယူကရိန်းကိုပေးတဲ့လုံခြုံရေးဆိုင်ရာအထောက်ပံ့တွေကိုဆိုင်းငံ့ကြဟာမိုက်မဲရကြတဲ့အကြောင်းတန်အမတ်ဟောင်းထေလာကအစိုးရအရာရှိတချို့ကိုစာရေးသားခဲ့တာပါ။လာမယ့် 2020 အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းမှာလှုပ်လှုပ်ခဲ့တဲ့မစ္စတာဘိုင်ဒန်ရဲ့သားဖြစ်သူတို့အကြောင်းကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရမ့်ကဇူလိုင်လ25ရက်နေ့တုန်းကဖုန်းဆက်သွဲစကားပြောခဲ့တာနဲ့ပတ်သက်ပြီးတော့စိုးရိမ်တဲ့အကြောင်းထောက်လှမ်းရေးအရာရှိဟောင်းတဦးကစုံစမ်းစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့ရတာကနေသမ္မတရဲ့လှုပ်ရဲ့အကြောင်းစုံစမ်းမှုတွေကိုတော့ဒီမိုကရက်အမတ်တွေဦးဆောင်ပြီးတရားဝင်စတင်ဆောင်ရွက်လာခဲ့တာပါ။ပင်တဂွန်စစ်ဌာနချုပ်ရဲ့ရုရှားနဲ့ယူကရိန်းဆိုင်ရာမူဝါဒချမှတ်မှုတွေမှာပါဝင်ခဲ့တဲ့ဒုလက်ထောက်ကာကွယ်ရေးဝန်ကြီးလော်ရာကူပါလည်းမနေ့ပြန်ပုတ်ဖူးနေကြရင်အခုကိစ္စနဲ့ပတ်သက်ပြီးတော့ပဲလွှတ်တော်မှာစစ်ဆေးမေးမြန်းခံရမှာဖြစ်ပါတယ်ရှင်။
EU ဥရောပတမက္ကကနေပြီးတော့ဗြိတိန်နိုင်ငံထွက်ခွာဖို့ဗြိတိန်ဝင်ကြီးချုပ် Boris Johnson တင်တဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိပါသေးတယ်။ ။နေ့နေ့ပိုင်းမှာဥရေပြုအမတ်တွေကမစ္စတာဂျွန်ဆန်တင်သွင်းထားတဲ့စာမျက်နှာ135မျက်နှာပါရုပ်သိမ်းရေးသဘောတူညီချက်မူကြမ်းကိုအတည်ပြုပေးရမှာဖြစ်ပါတယ်။အဲဒါဆိုရင် EU ကနေနှုတ်ထွက်တဲ့သဘောတူညီချက်ကမူအားဖြင့်အတည်ဖြစ်သွားပါမယ်။အဲ့လိုမျိုးအတည်ပြုလိုက်နိုင်ရင်တော့ဒါကဥပဒေဖြစ်နေမြန်မြန်ဆန်ဆန်နဲ့၃ရက်အတွင်းမှာတရားဝင်အတည်ပြုဖို့အတွက်နောက်ထပ်ဥပဒေမူကြမ်းကိုငဲခွဲဆုံးဖြတ်ရမှာပါ။ဗြိတိန်နိုင်ငံ EU ကလည်းနှုတ်ထွက်ဖို့စီစဉ်ထားတဲ့အချိန်နောက်သတင်းပတ်ကြာတာရင်းနဲ့မတိုင်မီမှာငဲခွဲဆုံးဖြတ်တာဥပဒေကိုပြဋ္ဌာန်းတာတွေလုပ်ဖို့အစိုးရမှာအချိန်လုံးလုံးလောက်ရှိရလားဆိုတာမရှင်းလင်းပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့နှုတ်ထွက်ရေးသဘောတူညီမှုတစ်ခုကိုမစ္စတာဂျွန်ဆန်ကတခြား EU 28နိုင်ငံနဲ့မထစ်မှတ်ပဲရယူနိုင်ခဲ့ပေမဲ့လေဗြိတိန်နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ကြီးတွေကိုတခြားနှိမ့်နိုင်ပြီးတော့သူတို့အတည်ပြုရမယ့်ဥပဒေအတည်မပြုမနိုင်မချင်းမစ္စတာဂျွန်ဆန် EU ခေါင်းဆောင်တွေနဲ့ရယူထားတဲ့သဘောတူညီချက်ကိုထောက်ခံကြောင်းမဲခွဲဆုံးဖြတ်ဖို့လွှတ်တော်ကဆိုင်းငံ့ထားခဲ့ပါတယ်ပြီးတော့ဗြိတိန်နှုတ်ထွက်မှုကိုဇန်နဝါရီလကုန်ထိရွှေ့ဆိုင်ပေးဖို့ EU ခေါင်းဆောင်တွေစီကိုမစ္စတာဂျွန်ဆန်ကိုဆေးခိုင်းတဲ့ဆုံးဖြတ်ချက်တစ်ခုချခဲ့ကြပေမဲ့မစ္စတာဂျွန်ဆန်ကဒါကိုသဘောတူလက်မှတ်ထိုးမပေးပါဘူး။သူဒီလိုရက်ရှည်တိုင်းတာကိုသဘောမတူဘူးဆိုတဲ့စာတစောင်ကိုပဲလက်မှတ်ထိုးပြီးတော့ပို့ခဲ့ပါသေး။ဗြိတိန်အမတ်တွေကတော့ EU ကိုနှုတ်ထွက်ရမှာတခြားဥရောပနိုင်ငံတွေနဲ့သဘောတူညီမှုရယူပြီးတော့နှုတ်ထွက်မလား၊မယူဘဲနဲ့နှုတ်ထွက်မလား၊ဒါမှမဟုတ်ရင်လည်းလူထုဆန္ဒခံယူပွဲတစ်ခုထပ်ပြီးတော့ကျင်းပမလားဆိုတာအခြေတင်ဆွေးနွေးနေကြပါသေးရှင်။
အာဖဂန်နစ္စတန်နိုင်ငံကန်တက်စ်ပြည်နယ်ကရဲလုံခြုံရေးစခန်းတစ်ခုကိုတာလီဘန်လက်နက်ကိုင်တွေကစီးနင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲဝင်တန်း18ဦးသေဆုံးပြီးအထွတ်အမြတ်ဒဏ်ရာရခဲ့တဲ့အကြောင်းနိုင်ငံမြောက်ပိုင်းအစိုးရအရာရှိတွေကပြောပါရယ်မတိမငိမ့်ဖြစ်နေတဲ့ကန်တက်စ်ပြည်နယ်အလီအဘတ်ခရိုင်မှာမနေ့ညနေပိုင်းကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုအတွင်းရဲစခန်းတာဝန်ခံလည်းသေဆုံးသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာအရာရှိတဦးကဗီဒီယိုကိုပြောပါရယ်ဒီတိုက်ခိုက်မှုဖြစ်ခဲ့တဲ့ဆိုတာကိုပြည်နယ်ရဲဌာနပြောခွင့်ရအင်းနမူတင်ရာမာကလည်း VUE ကိုအတူတူပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့မပြောပါဘူးတာလီဘန်အဖွဲ့ပြောခွင့်ရဇာဘီဟူလာမူချဟစ်ကတော့ဒီတိုက်ခိုက်မှုကိုသူတို့အဖွဲ့ကလုပ်ခဲ့တဲ့အကြောင်းနဲ့စခန်းကိုမသိငင်အပြန်အလှန်တိုက်ခိုက်မှုအတွင်းမှာအာဖဂန်ရဲဝန်တန်း20သေဆုံးသွားခဲ့တယ်လို့လည်းပြောပါတယ်အာဖဂန်မြောက်ပိုင်းနဲ့ကဘူးမြို့တော်တွေကိုအလွယ်တကူဆက်သွယ်သွားလာနိုင်ပြီးမဟာဗျူဟာရရေးပါတဲ့လမ်းကြောင်းပေါ်မှာတည်ရှိတဲ့ကန်ဒက်စ်မြို့ကနေရာအတော်များများကိုတာလီဘန်အဖွဲ့ကထိ ंछ ုပ်ထားတာဒါမှမဟုတ်ရင်လည်းထိ ंछ ုပ်ဖို့ကြိုးစားနေတာပါကန်ဒက်စ်ပြည်နယ်မြို့တော်ကန်ဒက်စ်မြို့ဟာဆိုရင်ပြည်မကြခင်နှစ်တွေတုန်းကတာလီဘန်တွေလက်ထဲကိုနှစ်ကြိမ်ကျရောက်ခဲ့ပြီးတလို့အမေရိကန်ရဲ့လေကြောင်းအကူအညီနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပြန်လည်သိမ်းယူထားခဲ့တာဖြစ်ပါတယ်ရှင်
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1500လေးပြောထုတ်လွှင့်ပေးပါရစေ VOA American တန်းကနေပြောဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာအီဂရစ်ဘီရင်တစ်ဒီကနေ့ဗိသိက်ခံနန်းတပွဲကျင်းပခဲ့ပါတယ်။ Emperor နန်းတော်မှာကျင်းပတဲ့ဗိသိက်ခံခန္ဓာမှာဘီရင် Naruhito ကမင်းတို့ရဲ့ကတိကဝတ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြရုပ်ဖြစ်နေရောပြည်သူတွေရဲ့စီးလုံးမှုတွေရောသူလိုက်နာရမယ့်တာဝန်တွေကြည်ညိုစေရပါမယ်လို့ကတိပြုသွားခဲ့ပါတယ်။ခတ်တူလိုပဲကျင်းပတဲ့ဗိသိက်ခံခန္ဓာကိုတော့ဝင်းကြီးချုပ်ရှင်စိုအာဘဲကဂုံပြုစကားပြောကြားပြီးတော့တက်တော်တတောင်ရှိပါစေလို့အဓိပ္ပာယ်ရတဲ့ဗန်ဆိုင်ဆိုတဲ့စကားကိုဝင်းကြီးချုပ်ဦးဆောင်ပြီးတော့ပရိသတ်က၃ချိန်ဟစ်အော်ဆူတောင်းပေးပြီးတော့အဆုံးသတ်ခဲ့ပါတယ်။ဗိသိက်ခံအင်ရှိဆံဝေလာမင်းသားချောင်းစဘာဝင်နိုင်ငံတော်ကအကြီးအကဲတွေတော်တော်များများဒီခန္ဓာကိုတက်ရောက်ခဲ့ကြပြီးတော့မြန်မာနိုင်ငံကအတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုလည်းဒီခန္ဓာမှာတွေ့ရပါတယ်။ဒီဂျပန်နိုင်ငံမှာအေဂရစ်ဘီရင်တင်တဲ့မိဖုရားနန်းတက်တဲ့အထိုင်းမှဖြစ်နေဂျပန်လူထုအတွက်ခုံယူပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတဝန်လွှာပေးပို့ခဲ့ပါတယ်။အမေရိကန်နဲ့ဂျပန်ပြည်သူအချင်းချင်းကြားယင်းနှစ်ချစ်ချင်မှုကအခိုင်အမာဆုံးဖြစ်နေခြင်းမှာဒီအခမ်းအနားကျင်းပခြင်းလည်းဖြစ်တယ်လို့သူပေးပို့တဲ့စာရင်းမှာပါရှိပါတယ်။ဂျပန်မှာကနှစ်ပေါင်း40မင်းလောက်ပြီးအုပ်ချုပ်လာခဲ့တဲ့ဘီရင်မင်းမြတ်အကီဟီတိုအသက်အရွယ်ကြီးရင်လာပြီးတော့နာမကျန်းဖြစ်လာလို့တက်တော် 85 နှစ်မှာနန်းဆွတ်လိုက်တာမလို့ဘီရင်နာရူဟီတိုကမေလာကလေးကဘီရင်အရိုက်ရာကိုဆက်စခံခဲ့တာဖြစ်ပါတယ်။အခုဘီရင်နာရူဟီတိုကဂျပန်တမိုင်းမှာအခုနှစ်ပေါင်း200အတွင်းပထမဦးဆုံးဗိသိက်ခံတဲ့ဧကရစ်ဘီရင်ဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာမလိုလားအပ်တဲ့ကုန်သွယ်ရေးစစ်ပွဲဖြစ်အောင်လုပ်နေတာကြောင့်တရုတ်နိုင်ငံဘက်ကလည်းကိုယ့်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်အကြောင်းတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားယုံကြည်လည်းဖြစ်တဲ့ဝမ်ကြီးကဒီကနေ့ပြောဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဘန်မြို့မှာလုပ်တဲ့သတင်းစာရှင်းပွဲတစ်ခုမှာအဲ့ဒါလိုပြောသွားတာပါ။အမေရိကန်သမ္မတအင်ဂျူရောရဲ့ကုန်သွယ်ရေးအကြံပေးပီတာနာဗာရိုကသူ့ရဲ့စာအုပ်တွေထဲမှာတရုတ်ဆန့်ကျင်ရေးစီးပွားရေးပညာရှင်နာမည်တစ်ခုလောက်ကျန်ဖန်တီးပြီးတော့ရေးသားခဲ့တာကြောင့်တန်တော်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားယဝင်ကြီးကပြောပါတယ်ဒီလိုရေးသားမှုတွေဟာလိင်ညာမှုတွေပေါ်အခြေခံတဲ့မူဝါဒတွေဖြစ်လာစေတာကြောင့်အန္တရာယ်ရှိပြီးမှိုက်မဲရကြတယ်လို့ဝင်ကြီးကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကပညာရေးစာဆောင်တစ်ခုမှာအင်ဂျီရောကုံသွယ်ရေးအကြံပေးနာဗာရိုကရွန်ဗာရာဆိုတဲ့စီးပွားရေးပညာရှင်နာမည်တစ်ခုကိုဖန်တီးပြီးတော့ရေးသားခဲ့တာပါဩစတြေးလျတပ်သူကပေါမောက်ခတူရဲ့အဆိုအရနာဗာရိုဟာသူ့ရေးခဲ့တဲ့တခြားစာအုပ်6အုပ်မှာလည်းဒီနာမည်ကိုအကျင့်များစွာသုံးခဲ့ပေမဲ့လို့ဒီနာမည်နဲ့စီးပွားရေးပညာရှင်တယောက်မှမရှိဘူးလို့ပြောပါတယ်နာဗာရိုကတော့သူ့သုံးခဲ့တဲ့နာမည်ဟာအပျော်တက်တက်ကလောင်နာမည်တစ်ခုအနေနဲ့သုံးခဲ့တာဖြစ်ပြီးတကယ်ဖြစ်ပျက်ကိုပြောတာမဟုတ်ဘဲဖျော်ဖြေရေးတက်တက်အတွက်သုံးခဲ့တာလို့ကြေညာချက်ထုတ်ပြန်ပြောထားပါတယ်ရှင
်မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇတ်ဟာမလေးရှားဆိုရပါရင် 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးကနေပြောပတ်စံတွေကိုအလွဲသုံးစားလုပ်ရယူနိုင်အောင်လို့တခြားအစနစ်တကျအကွက်ချပြီးတော့လုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကဒီကနေ့ပဲတရားရုံးမှာဆောက်လဲချက်ပေးသွားပါပြီ။ဒီအမှုရဲ့ပထမဆုံးတရားခွင်ကိုရှေ့ဆက်တက်မတက်တရားသူကြီးကဆုံးဖြတ်ဖို့စဉ်းစားနေတာဖြစ်ပါရင်ဒီအရှုပ်တော်ပေါ်မှာပါပြီးတော့မနစ်ကပဲရာထူးကနှုတ်ထွက်သွားရတဲ့ဝင်းကြီးချုပ်ဟောင်းရဲ့ရှေ့နေအဖွဲ့ကတော့တရားရုံးမှာတင်သွင်းတဲ့အချက်အလက်တွေကမစ္စတာနာဂျစ်အဖြစ်ရှိရဲ့ဆိုတာကိုတက်တည်မပြနိုင်ဘူးဆိုပြီးတော့ပြန်ခြေပါပါတယ်။မစ္စတာနာဂျစ်ကရာထူးကဖယ်ရှားခံပြီးရတဲ့နောက်မှာတော့တခြားဆွဲချက်တွေတော်တော်များများနဲ့လည်းတရားဆွဲခံထားရပြီးတော့ပြီးခဲ့တဲ့ AP လကတော့ 1MDB ကုမ္ပဏီနဲ့ပတ်သက်တဲ့ပထမဆုံးတရားခွင်မှာတရားရင်ဆိုင်ရပါတယ်။အစိုးရရှေ့နေတွေကတော့ဒီအမှုကိုတရားရုံးပြောင်းပြီးတော့ကြားနာပေးဖို့လျှောက်ထားခဲ့ကြပါသေး။ဘာကြောင့်ဒီလိုတရားရုံးပြောင်းဖို့လျှောက်ထားရလဲဆိုတာအကြောင်းပြချက်မပေးပေမဲ့လည်းအခုလိုမျိုးအထက်တရားရုံးကိုပြောင်းခိုင်းတာမျိုးကဒီအမှုဘလောက်ကြီးလဲဆိုတာကိုပြသနေပါရဲ့ရှင်
။လာမယ့်2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲခြေစစ်ပွဲတွေမှာပါဝင်ရှင်ပြိုင်နေတဲ့မြန်မာဘောလုံးလက်ရွေးစင်အသင်းအတွက်နီးပြချုပ်တဲ့အဖြစ်အန်တိုနီဟေးကိုခန့်အပ်လိုက်ပါရယ်။မြန်မာလက်ရွေးစင်အသင်းရဲ့အရင်နီးပြချုပ်မီယိုဒရက်ရာဂျူလိုဗစ်နဲ့နှစ်ဖက်သဘောတူစာချုပ်ကိုဖျက်ပြီးမစ္စတာဟေးကိုနီးပြချုပ်တင်ထားလိုက်တာပါအသက်49နှစ်ရှိပြီဖြစ်တဲ့ဂျာမနီနိုင်ငံသားဟေးဟာလမ်နွန်လက်ရွေးစင်အသင်းမန်နေဂျာဟောင်းဖြစ်ပြီးတော့လစ်ဗီးယား၊ကန်ညာ၊ဂမ်ဘီယာနဲ့ရိုဝန်ဒါအပါဝင်အာဖရိကနိုင်ငံအတော်များများကဒီလက်ရွေးစင်အသင်းအတော်များများမှာနီးပြလုပ်ခဲ့ပူးသလိုမြန်မာလက်ရွေးစင်အသင်းနဲ့လည်းရင်းနှီးမှုရှိပြီးသားဖြစ်တာကြောင့်အခုလိုခန့်အပ်တာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကပြောထားပါတယ်အရင်နီးပြချုပ်ရာဂျီလိုဗစ်ကိုတော့ပြီးခဲ့တဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာမြန်မာအသင်းရဲ့ရှင်ပြိုင်မှုတွေကိုဒီမြန်မာဘောလုံးအဖွဲ့ချုပ်နီးစနစ်ကော်မတီကပြန်လည်ဆန့်စစ်တဲ့အခါမှာသူ့ကိုတာဝန်ဆက်ပေးဖို့အတွက်မသင့်တော်ဘူးတော့ဘူးလို့ဆုံးဖြတ်ပြီးတော့သူနဲ့သဘောတူစာချုပ်ပယ်ဖျက်လိုက်တာဖြစ်တယ်လို့ဆိုပါတယ်ရှင်
ဒီကနေ့ညပတ်ထိတ်တန်ရောက်တဲ့တွင်ကိုမအေးသနာကျောင်းနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမင်နာ burmese.voanews.com နဲ့ Facebook ဆာမင်နာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားတိုက်ပွဲတွေဟာလွန်ခဲ့တဲ့ရက်ပိုင်းတွေအတွင်းအရှိန်မြင့်ဖြစ်ပေါ်ခဲ့တယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီရက်ပိုင်းတွေအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုအများပြားသလိုစစ်လက်နက်ပစ္စည်းတွေကိုလည်းဖျက်သိမ်းစီရမိခဲ့တယ်လို့ AA ဘက်ကပြောပါတယ်။အေးရပြောဆိုချက်ကိုတော့တပ်မတော်တာဝန်ရှိသူတွေကငင်းဆိုထားပါတယ်။ချိန်ခိုင်ဒေတာစီအနောက်ဆုံးအချိန်ကြီးကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ဒီကနေ့ရခိုင်ပြည်နယ်မြို့နယ်သုံးမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တမ်းရာချုပ်တပ်မတော်ပြောခွင့်ရပူမှုကြီးဝင်းစောဦးကအခုလိုပြောပါတယ
်။ပုံမှန်ရောက်ချင်ဆိုတဲ့ဒီနေ့ဖြစ်တာပဲ။အဲအဲမြောက်ဘက်ကိုဆက်ပြီးတော့ပြည်ဆိုရင်ကြောက်တော့ရဲ့မြောက်ဘက်ပေါ့နော်။ဒါကနားလေးတန်းမြောင်းရဲ့ဆိုတော့တန်းမြောင်းတော်ပြောတော့ရ
ဒီကနေ့ပုံလူကျိုးမြောက်ချမ်းကြောက်တော်မြို့နယ်မြောက်ဘက်ချမ်းနဲ့မင်းပြားမြို့နယ်ပန်းမြောင်းရှိဘက်တောင်တန်းပေါ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တိုက်ပွဲဖြစ်ပွားနေစေလို့ဘူမှုကြီးဝင်းစောဦးကပြောပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲတွင်ထိခိုက်မှုကတော့မသိရှိသေးဘူးလို့ဆိုပါတယ်ရခိုင်လက်နက်ကိုင်အေအဖွဲ့ပြောခွေးရခိုင်တုခကတော့မင်းပြားဘက်မှာတိုက်ပွဲဖြစ်နေကြောင်းသိပြုခဲ့ပေမဲ့အသေးစိတ်ကိုမသိရှိသေးဘူးလို့ပြောပါတယ်အောက်တိုဘာလ19ရက်နေ့ကနေ23ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ဦးမင်းပြားနယ်ပုံလူကျွတ်မြို့နယ်တွေမှာတပ်မတော်နဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေများပြားခဲ့တယ်လို့အေအေဘက်ကနေဒီကနေ့မှသတင်းထုတ်ပြန်ထားပါတယ် ဒီလိုတိုက်ပွဲအခြေအနေကိုအေးအေးပြောခွင့်ရခိုင်တုခါကအခုလိုပြောပါတယ်။
ဒီမနက်ဖြန်လာကြတဲ့နေ့နေ့ရှင်းနေလာတဲ့ဒီရာဦးရဲ့လက်ကရွာမှာတိုက်ပွဲအပြင်းထန်ဖြစ်တာပေါ့။အဲ့ဒီတိုက်ပွဲမှာတော့ဂျန်တူတက်ကနေပြီးတော့အနည်းဆုံးက15ဦးထက်ကြားဆုံးရရှိတယ်။ဟိုဒါရရတဲ့ဥစ္စာလေးအဲ့မှာ15ဦးထက်ရှိတယ်။မနက်ရှင်းလာပြီးခွေးပေါင်းမှာတော့ဒီအဲ့ဒီလက်ကရွာဘက်ကိုစစ်ကူလိုက်လာတဲ့ဒီနောက်ကပမာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို 我现在呢，必须有根基啊，那个气。这公园里那边的人家没有那个花园也新加坡的嘛，当然不嘛，那个俺们海关的进去的去。东南亚没有那个阿妈酒家也苗块，那里没马上去嘛，海关的进去的去。去了海关那边，不然新加坡那边有那些税务在加重的去，俺们那边都是没人的。澳洲方面是因为嘛，我们去那里安置嘛，苗屋那里那个也不干净嘛，哎嘛，俺安置那块的，一样都是讲的苦的，现在都是很在乎我们那个人民的，而且这个确实，从没有说俺们是那些农，这个应该你们这边也对嘛，一样的这个家中的物业啊，你刚刚俺俺也两款在的，这个家中的东西俺也开不起的，俺也在这里的东西也开起了，我都不干那个家中的不休息的，毛里边也来不休息的。
维达里内勒个计划在规划 ，RBG 7本地生产楼，超市妈妈本地的十楼，设备也设计十楼，买勒内开业 CYBC MAG 东方安亚桥八位，设东上 BC 棚内设三 BC 布里卡的桥，三月十三的桥过，一百个新西亚米开的路，图片查完了。澳洲巴拉的实验里嘛嘞，布里当庙内欧当庙新庙北，啊油价当三宝内，前面的巴拉瓦庙内卡芒瓦庙庙北当三宝嘛嘞，大伯去巴克的路看杜卡个表话嘞，哎别个手边看的路，咱们老别个推开家中木边边来说了古道，不木就稳手个人手话嘞。
老嘞下了山呀了，山呀了，没见了，有嘞有这里个，哦，大伯去在闹了呀，那我们这了山呀了，看到表现了了，都表嘞对家的呀，妈嘞。
澳洲巴拉那啥的也那个嘞，布里当庙内呢，梅边庙内都个有了出嘛，别看目的皮包开皮，啊庙的米都提开单呀，也是开吧嘞。澳洲巴拉啥个也那个，那个计划呢，维达利计划家在国外转，实像维达利有啥的出，是别等像样嘛，可能眼路是冒对手目的皮包开吧嘞。你看边呢庙旁地大转嘛，也嘛实在呢，一路家，这些辣椒家在国外皮生干辣转嘛，啊也咱国在叫对手米。这样的社交推开大家也是开的路，一看今年很多故事来这个表白的怎么
样？那个人点表到了哇先，啊，苦了，一看今年人嘛，前年人没听人骗的金马呗，一看今年你帮没有那么些的，抢机接娃单的五个四大个，没那个没那白马，怕是考上多开比，这个人家那白马偏路白娃嘞。现在噶都都提前呢，等于吃来的吃过，每年米罗边路被来打路，阿潘看也比边路拉都噶彪巴嘞。只看边那段苦路，潘西木瑞没咋看那片的大招，对咋看那年年苏英不被尼亚来路嘞，路着古杰瑞噶彪巴嘞。阿皮松我罗比有一点头，叔叔噶每年等于被补查巴嘞。
你帮庙内个抢你几元的？阿达阿在等你月五头面呢？阿达那十过年月过年了那个，奥多巴拉那十的月你们那白吗？是的噶，带不好哥哥潘西考上大个了吧？阿潘看呀，都来个德乌皮都过年了啊！都如果考有是谁个妹妹，提干拿钱，把的库妈们老开不露手把的。大妹妹，都如那乌龙我约马达尼亚梅路马他将过年了啊，苦路表白的。
你老多咯，这些啦不，爸妈都没弄保护，老妈嘞，专门修路出来，就是出来那个。你们那就是看，都是别人修的路都没的，就那个。哎呀，就那个啊，根本没啊，没对路的修啦不，就那个爸妈都没弄保护，这些年嘞。
昌尼院个彭尼将嘛要你的社长啊，应当做实验个实习个比潘西考上大个了路。昌尼就要求业务五毛三啊，不有一个这个呢稍微嘛表表个吧嘞。都若那五个潘西亚嘛巴拉嘞，但业务多真啊，把将潘亚嘞说嘞，将业务么对边没，他个开呢做潘那路表吧嘞。
这个都是考官来的话，考官就是说高门部委员的，咱们部嘛是新嘛王的。把将考官来说讲呢，有的咯，你要的就是我们都有做，你嘛多安条。
小看比那嘛，事业不如不卡，钱你为将，对他看那个靠有事谁了哈？不加看那速度路偏你了将，苦路没对家被判死你了哈？刚要跟新瑞对提干你那谁的路？你帮我们呢？比都是照顾是来，我陪单啊，不有一个表娃嘞。
ဒီမှာဖြစ်နေတာကတော့ဖြစ်နေတဲ့အချိန်နဲ့ဆက်ဆက်ပြီးတော့မတင်ခါလို့ဖြစ်စီပရင်းတစ်ခုရဖြစ်စီအဲ့လိုခေါ်သွားတာတော့ဖြစ်နိုင်ပါတယ်ဒါမဲ့ခံနေတဲ့မှာအဲ့လိုခေါ်သွားပြီးတော့ပြန်လွတ်လိုက်ရတာလည်းအများကြီးရှိတယ်တရားရုံးတင်ပြီးတော့တက်တယ်မခိုင်နိုင်တဲ့အတွက်ပြန်လွတ်ပြလိုက်ရတယ်ရှိတယ်အဲ့ဒါကြောင့်ဒီလိုတိတိကျကျမဖြစ်ဘူးဆိုရင်တော့ပြန်တမ်းပြီးဖားမယ်ဆိုရင်တော့ဒါကတို့တဲ့တော်ကိုနစ်နာပါတယ်တခါတလေမှလည်းအဲ့လိုချင်းချောက်ပြီးတော့ရိမ့်နှင်းမှလို့တေဆုံးသွားရလို့လည်းရှိတယ်ဒါကြောင့်ဒေသခံတွေကဒါမျိုးတို့ကိုစိုးရင်ကြောင်းကြနေရတဲ့အခြေအနေမှရှိနေပါတယ်
ပြည်ခဲ့တဲ့အော်တိုဘာလ၈ရက်နေ့ကလည်းမြေပုံမြို့နယ်ရိုးချောင်းကြီးရွာသား2ဦးဟာကျွဲရှာသွားရကနေပျောက်ဆုံးသွားခဲ့ပြီးအခုချိန်ထိအကြောင်းတစုံတရာမသိရှိရသေးပါဘူး။သူတို့ရဲ့မိသားစုဝင်တွေကတော့ရိုးချောင်းကြီးရွာအနီးမှာတပ်မတော်နဲ့ AA တပ်ဖွဲ့တွေမကြာခဏတွာလာတတ်တာကြောင့်စိုးရိမ်နေကြပါတယ်။တပ်မတော်နဲ့ရခိုင်နန္ဒကိုင် AA တို့ကြားဆဲလာကျော်ကြားဖြစ်နေတဲ့တိုက်ပွဲတွေအတွင်းတေဆုံးသူဦးရေ60နီးပါးရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်ရှိနေပြီလို့ရခိုင်အရက်ဘက်အဖွဲ့တွေကပြောပါတယ်ရှင်။
စစပါရှင်ခုတော့ဘင်္ဂလားဒေ့ရှ်ရောက်သွားတဲ့တချို့ပြောင်းဝင်လာတဲ့သတင်းဖက်ဆက်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဦးဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲစခန်းကနေပြန်လည်ဝင်ရောက်လာပါတယ်ပြန်ရောက်လာတဲ့မွတ်စလင်ဒုက္ခသည်အိမ်အောင်စု6စုကိုတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်ကပြန်လည်လက်ခံခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့တရားဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒလျောက်ပြန်လိုသူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်ဒီကနေ့မနက်မှာလဲဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ
်မနက်ရှင်းလာအီတို့ကရောက်ပါတယ်ခင်ဗျာအလုံးပေါင်း29ရောက်ပါဘူးအိမ်အောင်စု6စုပါခင်ဗျာဟောအဲဟောဟာမစင်နေပြီပါခင်ဗျာဟောအိမ်လူမပါသေးပါဘူးခင်ဗျာဟောသူတို့ဝင်လာတော့အခုသူယူရေးရှာကြီးအစီအစဉ်နဲ့ပေါ့နော်ဟောယူရေးရှာကြီးအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟောလုံးလုံးလုံးမိတိုင်းပဲကျွန်တော်တို့ဒီမှာ7နာရီတို့ရောက်တယ်ဆိုကျွန်တော်တို့7နာရီခွဲလောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းကြီးစနေဆောင်ရွက်ပါတယ်ခင်ဗျာဒီ7နာရီတို့မှာတော့သူတို့ဟောလောင်မှုအောင်စကန်ကိုဖွေဖို့ရကျွန်တော်တို့ဒီနာဂကတိအစီအစဉ်နဲ့ပူဆောင်မှဖြစ်ပါလေကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါလေဆိုပြီးတော့မှအထွေထွေဦးချိုးဦးကြီးဌာနနဲ့ဆက်တွေ့လာတော့အထွေထွေဦးချိုးဦးကြီးဌာနနေမှာတို့ဇာတ်ရည် record ရယူပြီးတော့မှကျွန်တော်တို့ဒီ UEHRD ကိုတင်ပါမယ်ခင်ဗျာဒီနေ့ကကြာရွေးရည်ကိုတင်ဖို့တည်းကကျွန်တော်တို့ဒီကျွန်တော်လောကနေမှာဒီမှာအင်အားစုစင်းရှိရှိဖြစ်စီပါတယ်။နောက်ကျွန်တော်တို့ SVU ရဲတွေကနေမှာပေါ့ဟိုပြန်တက်မှုမှာပါဝင်မှုရှိရှိအဲ့အိမ်ကိုစစ်ဆေးပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ကြီးကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟိုရွေးရည်ကနေမှာပြန်လဲစစ်ဆေးပြီးတော့မှအတူဒီအဖွဲ့တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြောင်ပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော်ခရိုင်အုတ်ချွေမှုဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တစ်ဖက်နိုင်ငံကပြန်လာလူသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်။ကျန်းမာရေးပါဝင်နေမရှိဘူး။သူတို့တွေကဒီမှာပြန်နေကြပါပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ပြီးနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနိုင်ငံတော်မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်မှာခဏပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလမ်းမျိုးခုနလိုနေကြရလည်းမရှိဘူးဆိုတော့နောက်ဘက်မှာထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကဟိုဘက်တည်းကဒီဘက်အမျိုးတွေကိုဆစ်ဆက်ပြီးတာဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေကလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်အောင်တင်ထားလို့ကိုမရတော့သူအမျိုးတွေရှိသူတို့သွားနေရတယ်
ရှာဖို့ခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျားစခန်းဖြစ်ပါတယ်2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင့်ထဲမဖော်နိုင်ဘဲဖြစ်နေပါတယ်။
ကိုမိုးသောတရင်ပြပို့တော်ရပါရှင်ဖီယိုအင်းမြန်မာပိုင်းရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ထိုင်းရောက်အလုသမားမြန်မာအလုသမားတွေအခုရက်ပိုင်းပြန်လာတဲ့တရင်တင်ပြပါအောင်မယ်ထိုင်းနိုင်ငံကကုမ္ပဏီတွေဟာစာချုပ်ပါစီမင်းစည်းကမ်းအတိုင်းလှိုင်းနာကျင့်သုံးတာမရှိတာကြောင့်ထိုင်းနိုင်ငံတွေကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့မြန်မာအလုသမားတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရပြီးနေရပြန်လာသူတစ်လကျော်အတွင်းတရားကျော်ရှိသွားပြီဖြစ်ပါတယ်အလုသမားညွှန်ကြားမှုဦးစီးဌာနနဲ့အလုသမားရေးဆောင်ရဲ့နေသူတွေရဲ့အကူအညီပေးမှုနဲ့နေနာကျေးရပြီးတော့ပြေလည်သွားသူတချို့ရှိပေမဲ့လည်းမပြေလည်သူတွေလည်းရှိပါတယ်ဒီအကြောင်းကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်ထိုင်းနဲ့မြန်မာနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုသမားတွေဟာ2019ခုနှစ်ထဲမှာတင်ကြတဲ့နဲ့ရှိပြီးကုမ္ပဏီတွေကစာချုပ်ပါစည်းကမ်းတွေကိုမလိုက်နာပဲအခွင့်အရေးတွေချိုးဖောက်မှုတွေကြောင့်ညည့်ရပြန်ကြရတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတာပါအလို့သမားတွေရင်ဆိုင်နေရတဲ့အခြေအနေတွေကိုတော့ AAC မှာအမိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပြပါဗျာ
အားလုံးအခုမှအခုဒီတလခွဲတလပတ်ဝန်းကျင်အတွင်းမှာတလအမှုအေဂျင်စီပေါင်းအားလုံး10ခုလောက်ကြီးဆင်းလာပြီးတော့ဘာရောက်ဖြစ်ရှင်းနေတယ်မှာအဲဒီမှာအဖွဲ့ပေါင်းအားလုံးကျွန်တော်အဲ9ဖွဲ့10ဖွဲ့လောက်ကြီးကိုဆင်းလာရအောင်လုပ်ပေးလိုက်ပြီးမှာအခုဒါတော့လက်ရှိ3ဖွဲ့ကျန်နေတယ်လူဝင်ရရဆိုရင်တော့မှအခု100ကျော်လောက်ရှိ
ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေကိုကြက်ငွေ8သိန်းကနေ10သိန်းလောက်အထိယူပြီးထိုင်းမှာအလုပ်ကောင်းကောင်းရမယ်ဆိုပြီးသဘောတူစာချုပ်တွေချုပ်ဆိုထားခဲ့ပေမဲ့စာချုပ်ထဲကအတိုင်းဖြစ်မလာတော့အလုပ်သမားတွေကညည့်ရပြန်ပြီးတိုင်ကြရတာကနေနေနာကြီးတွေပြန်ပေးခဲ့ရတာဖြစ်တယ်လို့လည်းကိုရဲမင်းကပြောပြပါဗျာ။ဆောက်ရုံ
ပို့တာသူတို့စာချုပ်ပါစည်းကမ်းနေမင်းမျိုးလို့လေပုံမှန်လုံးမရှိအလုပ်နေရာမတူအလုပ်သမားတွေလောကပုံမှန်မရအဲ့ဒါဒီနေဆက်ဆင်းလားတိုင်မှာ၆တော့သူကျော်တာပေါ့
လုံသမားရေးဆောင်ရနေတဲ့ကိုရဲမင်းဟာလွန်ခဲ့တဲ့နှစ်နှစ်ခွဲလောက်ကအခုလိုမျိုး MOU လုံသမားတွေကိုနှစ်နာကြီးရရှိအောင်ဆောင်ရွက်ပေးခဲ့မှုပါတယ်။သူတို့အဖွဲ့ရဲ့အကူအညီပေးမှုကြောင့်လုံသမားတွေဟာဘတ်တန်း100ကျော်လောက်နှစ်နာကြီးရခဲ့တာပါ။အခုခါမှာတော့သူဟာထိုင်းထဲမှာလုံသမားရေးလုပ်နေစဉ်ဗီဇာတက်တန်းတိုးချိန်မှာဖမ်းဆီးခံရပြီး6လနီးပါးထိုင်းထောင်ထဲမှာနေခဲ့ရပါတယ်။သူ့ကိုထိုင်းနိုင်ငံပိုင်းတွေကဖမ်းဆီးတာဟာမြန်မာလုံသမားတန်ရာရှိတဦးကတိုင်ကြားခဲ့တာကြောင့်ဆိုပြီးတရားရုံးကအသိပေးခဲ့ပေမဲ့မြန်မာလူသမားတန်ရာရှိကတော့ညင်းဆိုပါတယ်သူဟာပြန်လွတ်လာချိန်မှာလဲထိုင်းနိုင်ငံထဲကိုပြန်ဝင်ဖို့အတွက်ဗီဇာတက်တန်းပြန်တိုးလို့မရခဲ့သလိုနေရာရင်းကိုပြန်ပို့ခံထားရပါတယ်မြန်မာပြည်ကိုရောက်တာနဲ့မြန်မာပြည်ဝင်မှာလဲ MOU ကိစ္စနဲ့နင်နာကြီးပြေးခဲ့ရတဲ့ကုမ္ပဏီတစ်ခုကသူ့ကို66ဂါကြီးနဲ့တရားပြန်ဆွဲတာကိုလက်ရှိမှာရင်ဆိုင်နေရတယ်လို့လဲသူကပြောပါတယ်
ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေသဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မယ်ကြိုးစွနေပါရှင
် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 19.25-30 နဲ့အပြင် line လှမီတာ190ရုပ်ကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းရဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နိုင်မှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ဖန်ယူကြည့်ယူနိုင်ပါတယ်ဒါနဲ့မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ယူနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ယူနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ52မီတာ32 40 48အပြင်ဒ ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ1925နဲ့30နဲ့အပြင်လိုင်းဆက်မီတာ190တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးကာကိုနားဆင်ရဖို့ရှိပါတယ်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအစဉ်အရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်။
ဒီရနိုင်ငံရှိမြောက်ပိုင်းချင်းနေတွေကအမေရိကန်ဆိုးရရဲ့နိုင်ငံခြားရေးမူဝါဒအဖြစ်ဝါရှင်တန်နိုင်ငံရဲ့တိုင်းဝိုင်းမှာဆက်လက်ငင်းခုန်နေကြသေးဖြစ်ပါလေ။အဲဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ဆိုတဲ့သတင်းတွေထွက်နေပြီးမဲ့အမေရိကန်တပ်တွေရုတ်သွင်းလိုက်တဲ့ကိစ္စနဲ့အမေရိကန်ပြည်ထောင်စုဂျာဝင်စည်းဆက်ပေးတဲ့အပြစ်ခံရစဲရေးကိုသမ္မတဒေါ်နယ်ထရန့်ဆိုးရကခုခံကာကွယ်ပြောဆိုနေပါလေ။အမေရိကန်ပြည်ထောင်စုနဲ့လက်တွဲခဲ့တဲ့မာမိတ်ကတ်လူမျိုးစုတပ်ဖွဲ့တွေထိန်းထားတဲ့စီးရီးယားရှေ့ပိုင်းနေရာတချို့မှာတိုက်ပွဲဖြစ်ပွားတဲ့သတင်းတွေထိခိုက်ဒဏ်ရာရတဲ့သတင်းတွေထွက်လာပါလေ။အမေရိကန်တပ်တွေရုတ်သိမ်းလိုက်ပြီးမှစီးရီးယားရှေ့မြောက်ပိုင်းကိုဒုတိယကီတပ်တွေဝင်မလာနိုင်အောင်စီးရီးယားဆိုရကလည်းတပ်တွေချထားပါလေ။ကတ်လူမျိုးစုတွေနဲ့စီးရီးယားဆိုရကြားသဘောတူညီချက်အရအခုလိုတပ်တွေကိုဆီလွတ်ထားတာပါ။အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဒုသမ္မတမိုက်ပန့်ဆိုကြားဝင်ပြီးကြည့်ရတဲ့သတင်းဘက်ကတူရကီနဲ့ကတ်ကြားအပြစ်ခံရစဲအောင်ဂျာဝင်ဆေးဆက်ခဲ့ပါလေ။ဒါပေမဲ့လည်းတူရကီတပ်တွေဘက်ကလူတွေစုလိုက်ပြုံလိုက်သေးချေစီတဲ့အထိအပြင်းအထန်ဆက်ပြီးထိုးစစ်ဆင်လာနိုင်ခြင်းရှိတယ်လို့ကတ်အရာရှိတွေကသတိပေးပြောဆိုပါရယ်။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ ABC ရုပ်သံကိုခုလိုပြောပါလေ
။ It's worked so far.There's much work to be done to continue to implement it, but we're optimistic. I got a report within the last
few days from my senior leaders who indicated that the level of fighting is a little bit more than that. But we're not going to be able to do it. We're not going to be able to do it. We're not going to be able to do it. We're not going to be able to do it. We're not going to be able to do it. We're not going to be able to do it. We're not
going to be able to do it. We're not going to be able to do it. We're not going to be able to do it. We're not going to be ကတ်တပ်ဖွဲ့တွေပြန်ဆုတ်နေအောင်အချိန်ပေးထားတာပါအဲ့ဒီဒေသကနေအမေရိကန်တပ်တွေရုတ်သိမ်းခဲ့တဲ့ကိစ္စဒီမိုကရက်အမတ်တွေရောရီပါဘလစ်ကန်အမတ်တွေကပါသမ္မတထရန့်ကိုဝေဖန်နေကြပါလေအထက်လက်တော်ရီပါဘလစ်ကန်ခေါင်းဆောင်မစ်မက်ကော်နီကတော့အခုလိုကာကွယ်ပြောဆိုပါတယ
် Any president has a lot of latitude in deploying troops
တပ်တွေစစ်တပ်ရုတ်သိမ်းနိုင်တဲ့ပတ်သက်ပြီးတော့ဘယ်သမ္မတမဆိုလွတ်လွတ်လပ်လပ်ဆုံးဖြတ်ခွင့်အတိုင်းအတာအများကြီးရှိပါတယ်ဒီကိစ္စမှာမားတယ်လို့ကျွန်တော်တို့အမတ်တွေတော်တော်များများငင်းခုန်နေကြပါတယ
်။ဒီမိုကရက်ထဲလွတ်တော်အမတ်ဘော့ဒ်မွန်နန်ဒက်စ်ကဆိုရင်တပ်တွေရုတ်လိုက်တာကရုရှားကိုသူ့ရဲ့မားမိတ်စီးရီးယားကတစင်ဒေသရင်းဩဇာလွန်မှုမှုပိုရှိအောင်အခွင့်အရေးပေးလိုက်တာဆိုပြီး ABC ရုတ်တံကိုပြောပါတယ်။
There's no guarantees about our interests and in fact Russia not only is going to have a major
stake in
Syria. ကျွန်တော်တို့အမေရိကန်ဆန်ရှိ
ဒီကနေ့ကျတော့စီးရီးယားရှေ့ကြီးကိုရုရှားကအဓိကဆုံးဖြတ်ပေးမယ့်အခြေအနေတွေမဟုတ်ပါဘူး။အဲ့ဒီဒေသတွေမှာရှိတဲ့လူတိုင်းကလည်းသူတို့မဟာမိတ်ကဘယ်သူဖြစ်တဲ့လဲဆိုတာပြန်ပြီးတော့နှိုင်းချင်စဉ်းစားလာကြပါလိမ့်မယ်
။တချိန်တည်းမှာကတ်လူမျိုးစုတပ်ဖွဲ့တွေထိမ့်သိမ်းဖမ်းဆီးထားတဲ့ ISIS အကြမ်းဖက်သမားတသောလောက်ရဲ့အခြေအနေကိုလည်းမေးခွန်းထုတ်နေကြပါလိမ့်။တချို့လွတ်သွားတယ်ဆိုတဲ့သတင်းတွေထွက်နေပြီမဲ့သဗ္ဗရဒေါ်နယ်ထရန့်ကတော့အားလုံးကိုတည်တည်ချာချာလုံလုံခြုံခြုံထိမ့်သိမ်းထားတဲ့အကြောင်းတောက်ကြံကြီးကပြောပါလိမ
့်။ ISIS totally under guard
ISIS အကြမ်းဖက်သမားတွေကိုလုံးဝအဆောင်အကျန့်နဲ့ထိမ့်သိမ်းထားတာပါ။တူရကီကလည်းတီးခြားစောင့်ကြပ်ထားပါတယ်အားလုံးကိုစောင့်ကြည့်နေပါတယ်လို့သူကပြောဆိုသွားတာပါစီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းလိုက်တဲ့ကိစ္စရှုတ်ချတဲ့ဆုံးမချက်တရက်ကိုအမေရိကန်အောက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့အပတ်တည်းကချမှတ်ခဲ့ပါတယ်ရီပါဘလစ်ကန်အမတ်129ယောက်ဒီမိုကရက်အမတ်တွေနဲ့ပေါင်းပြီးသမ္မတထရန့်ကိုစန့်ကျင်ဆုံးဖြတ်ခဲ့တာမို့ဒါတကယ်နဲ့ဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ် ဒါပေမဲ့လည်းဒီဆုံးဖြတ်ချက်ကသင်္ကေတအထိမ့်မဲ့သဘောထားချမှတ်တာဖြစ်ပြီးနောက်ထပ်ရည်ရွယ်ထက်လွတ်တော်မှာတင်လာခဲ့မယ်ဆိုရင်တော့ဆက်ပြီးအထမမြောက်အောင် Republican အမတ်တွေကပြိပိမှုရှိနေကြောင်းပါခင်ဗျာ
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထာယူကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လို့သူမခင်ဖြူရင်းနဲ့သူကိုသားညုံဦးတို့စီစဉ်တင်ဆက်တဲ့တိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပါရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်လေးလိုင်းစီစဉ်ကနေကိုကြိုဆိုပါရစေ။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ Energy Australia လက်ထက်မြန်မာနဲ့ကုလသမဂ္ဂဆက်ဆံရေးကိစ္စပါ။နယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာဒီသတင်းပတ်ထဲမှာပဲဒီကနေ့မှာပဲစပြီးတော့မြမရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားချက်ကတော့တစ်ချိန်လုံးကဒီမိုကရေစီရဲ့လူခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်တဲ့ချိန်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးခြေလှမ်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမျက်နှာစာမှာတော်လီဝီဘန်ခံနေကြတာပါ။ဒါကြောင့်မလို့ဒီအကြောင်းကိုကျွန်တော်တို့ဒါရိုက်လိုင်းစီစဉ်မှာဆွေးနွေးသွားမှာပါ။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့မြမရေးလေးလာသူဒေါက်တာနိုင်အောင်ဖြစ်ပါတယ်။ဒေါက်တာနိုင်အောင်ကအရင်ကဒီ EBSDF ကျောင်းသားတက်ရဲ့ဦးထောက်ဟောင်းလည်းဖြစ်ပါတယ်။နောက်တူကတော့ကုတီယာသွေးပါ။ကုတီယာသွေးကတော့မြန်မာနိုင်ငံကြီးနဲ့ပတ်သက်ပြီးတော့တုံးသက်လေးလာတူတူလည်းဖြစ်ပါတယ်။စာရေးလည်းရှိပါတယ်။သတင်းမီဒီယာသမားတူလည်းဖြစ်ပါတယ်ခင်ဗျာ။နှစ်ဦးစလုံးလှိုင်းတိုင်းပုံကိုရောက်နေပါပြီ။ကျွန်တော်ဒီဆုံးဒေါက်တာနိုင်အောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒေါက်တာနိုင်အောင်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာ။ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါဒီတစ်ချိန်လုံးကဒီမှုစီးရေးလူခွင့်ရေးပြောနေတဲ့ NLD အစိုးရလက်ထက်မှာပေါ့နော်။အခုကုလသမဂ္ဂနဲ့ဆက်ဆံရေးအထူးဖြစ်လူခွင့်ရေးနဲ့ပတ်သက်လို့ဝေဖန်ချက်ဒီပုံမှာပေါ့နော်။ဆက်ဆံရေးနဲ့ပတ်သက်လို့အရင်ဆုံးကိုနိုင်အောင်ရဲ့တုံးသက်ချက်အမြင်လေးအကြံဉာဏ်သိချင်ပါတယ
်။ဒီမတ္တာပြောရင်တော့ဒီဒီမိုကရေစီအစိုးရပေါ်ထွက်လာတဲ့အချိန်မှာနိုင်ငံတကာကပြည်တွင်းကကောအကုန်လုံးကတက်ကြွကြတယ်ပေါ့နော်ဒါအကောင်းဆုံးအလားအလာအတွက်ကုပြောင်းရေးတက်ကိုဒါပေါက်ကူးပေးမဲ့တိစလို့မြင်ကြတာရှိတယ်ဒါပေမဲ့ဒီဒီအထူးသဖြင့်တော့ဒီရခိုင်ဒီရိုဟင်ဂျာကိစ္စတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာဒီဗမာပြည်ပေါ့အထူးသဖြင့်ဒေါက်ဆန်းစီအစိုးရလက်ထက်မှာဒီကုလသမဂ္ဂနဲ့ဆက်ဆံရေးကတော်တော်ကိုဆိုးဆိုးဝါးဝါးဖြစ်လာတာရှိရဲ့အလားတူပဲဒီဒီကချင်ရှမ်းမြောက်ပိုင်းအစရှိသဖြင့်ပေါ့နော်ဒီလူခွင့်ရေးချုပ်ပေါမှုတွေစစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချုပ်ပေါမှုတွေပေါ်မှာလည်းဒီဗမာအစိုးရကဘာမှမပြောဘူးဆိုတဲ့ပုံမှာဝန်ခံမှုတွေများလာတယ်ဆိုတော့ဆိုးလာတာကနောက်ပိုင်းမှာဖြစ်လာတယ်ဆိုတော့ဒီဗမာဒေါ်ဆန်းစီဦးဆောင်တဲ့အစိုးရကနေပြီးတော့မှဒီကုလသမဂ္ဂမှာပုံမှန်လုပ်နေရဖြစ်တဲ့ဒီလူခွင့်ရေးခြေနေနဲ့ပတ်သက်လို့လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေနောက်ကုလသမဂ္ဂအထွေထွေညီလာခံဆုံးဖြတ်ချက်တွေကိုအခုပေါ်မဆောင်ရဘူးဆိုပြီးတော့ဒါတွေကိုပြောတာရှိရပြန်ဒီကိစ္စတွေကိုအရေးယူဆောင်ရနေတဲ့ဒီကုလသမဂ္ဂလူခွင့်ရေးအထူးအရာရှိကိုလည်းဗမာပြည်ဝင်ကိုဝင်ဖို့ကြိုးညှင်းဆန္ဒတွေနောက်ပြီးတော့မှဒီလွတ်လပ်ပြီးတော့မှတရားမျှတတဲ့စုံစမ်းစစ်ဆေးရေးဖွဲ့ကိုလည်းပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လက်ခံဖို့ညှင်းဆန္ဒတွေတောက်လျှောက်ဖြစ်လာတာရှိတယ်။ဆိုတော့ဒီနေ့ဒီဓာတ်ပြင်ကိုပဲဒီဟိုတိုက်ပွဲတွေဖြစ်နေတဲ့အချိန်မှာလူသားချင်းဆန္ဒတဲ့အကူအညီတွေပေးတာပေါ့နော်။နောက်ပြီးဟိုဒီဝင်ကြတဲ့မောင်းထုတ်ခဲ့တဲ့အချိန်မှာကြံနေတဲ့ရခိုင်မရှိဒုက္ခသည်စကန်နေကိုလူတိုင်းဆန္ဒတဲ့အကူအညီပေးရတယ်ကိုလည်းရက်တက်လာတယ်နော်ရုံးနေပေးရတာတွေဆိုတော့ကျောင်းမဲ့ဆိုလို့ရှိရင်တော့ဒီပြန်ပြီးတော့ကောင်းလာတဲ့နိုင်ငံတကာနဲ့ဆက်ဆံရေးထဲမှာကုလသမဂ္ဂအပါအဝင်ပိုပြီးတိုးတက်လာမယ့်အနေအထားမှာအဲ့ဒီလူခွင့်ရေးကိစ္စတွေနဲ့ပတ်သက်လို့ပြောလာတဲ့ကိစ္စပြောရပါမှာဒီနိုင်ငံတကာအဆင့်မှာကောဒီမြေပြင်အဆင့်မှာကောကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုကတော့အနေဆုံးအဆင့်ပေါ့နော်ဒါဘလောက်ဒီစုစုပေါင်းအဆင့်ဖြစ်သွားမှုမလဲတော့မသိဘူးအနေဆုံးအဆင့်အတိတော့ရောက်သွားတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီနေရာမှာတစ်ချက်မြင်ချင်တာကဒေါ်ဆန်းစုကြည်တလောကနေပြီးတော့စီဝေးမှာလည်းပြောပါတယ်အထူးဖြင့်ရခိုင်ကိစ္စလိုဟာမျိုးပါရခိုင်ကိစ္စလိုဟာမျိုးမှာပြည်တွင်းချင်းတွေကပဲအာကိုမယ်ပြည်ပကအကူညီပေးမယ်ဆိုတာတွေကိုကျေးဇူးတင်တယ်ဒါပေမဲ့ပြည်ပအကူညီမလိုဘူးဆိုတဲ့သဘောမျိုးပြောပါတယ်ဆိုတော့ကအခြေအနေကဆိုရင်ရင်ဟိုးစစ်စုကလက်ထက်ကလူမျိုးပဲတကားပိတ်သွားတဲ့အနေအထားမျိုးပေါ့နော်ဖြစ်သွားတယ်အဲ့တော့အခုကုလသမဂ္ဂမျက်နှာစာမှာပြောဆိုနေတဲ့ဖိအားပေးမှုတွေနောက်နိုင်ငံတကာအရေးယူမှုတွေကတကယ်တမ်းမြန်မာနိုင်ငံအတွက်အလုပ်ဖြစ်ပါမလားဒီလိုအခြေအနေမျိုးမှာ
အံပိုင်းရှိတာပေါ့နော်ဟိုတကယ်တမ်းပြောရင်တော့ကျွန်တော်သိသလောက်ကနားလည်သလောက်ကနိုင်ငံတကာအဖွဲ့အစည်းတွေကဒီလူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပြောလို့ရှိရင်ပထမဆုံးတော့စုံစမ်းစစ်ဆေးပေါ့ဆိုတော့အပြင်းအပြောင်းနေရတယ်ဆိုလို့ရှိရင်အထက်တည်းကနေအစိုးရကနေလည်းဒါကိုနားလည်ပြီးတော့ခွင့်ပြုပြီးတော့လုပ်တယ်ဆိုလို့ရှိရင်ပို့ပြီးတော့တရားလွတ်လပ်တဲ့အမြင်ရှိမယ်အဲ့ဒီပုံမှာအစိုးရကအဲ့တွေးရှိချက်တွေပေါ့အစိုးရအဆုံးပြတ်အဆုံးပြတ်တဲ့ဆိုလို့ရှိရင်အရေးယူမှုမီးပုံစံတွေအများအမျိုးမျိုးရှိရပေါ့ တော့နိုင်ငံတကာကြီးကလည်းအများကြီးပြောရင်တော့ကျွန်တော်ခေါ်တဲ့ဒီ domestic law ပေါ့နော်ဒီပြည်တွင်းဥပဒေတွေနဲ့လုပ်တဲ့ဟာမျိုးပဲပိုဖြစ်စေချင်တာပဲအဲ့တော့ဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့ဒီ NNI ဆိုအနေနဲ့ကလည်းဒီတရားစီရင်ကိစ္စကိုမကန်တွန်းတဲ့အပြင်အထူးသဖြင့်စစ်တပ်နဲ့ပတ်သက်လို့ရှိရင်လည်းစစ်တပ်ကနေပြီးတော့မှဒီသူတဲ့ပတ်သက်တဲ့ရေးရတဲ့အားလုံးကိုသူကလုံးဝမောင်းမိုင်းစီလှုပ်ချင်အောင်လုပ်လို့ရနေတဲ့အနေအထားမျိုးပေါ့နော်အဲ့လိုအနေအထားမျိုးရှိရင်တော့အားလုံးဒီတဲ့အတိုင်းပဲ2008ဖွဲ့စည်းပုံအခြေခံဥပဒေရဆိုလို့ရှိရင်ဒီစစ်တပ်နဲ့ပတ်သက်တဲ့ရေးရတဲ့အထူးသဖြင့်ဥပဒေရေးရတဲ့ကိစ္စလည်းဘာမှလုပ်လို့မရအနည်းဆုံးအားလုံးသိကြတဲ့အတိုင်းပဲဒီဟိုဘာလဲအင်ဂျင်ကိစ္စဖြစ်တဲ့ကိစ္စဆိုလို့ရှိရင်ဒီစစ်သားတွေကလာတိတ်မကြသေးခင်မှာပဲအဲ့လွတ်သွားတယ်တို့နော်ဟိုးကချင်ပြည်မှာဟိုဖြစ်တဲ့နေချင်းသားမှာဟိုကချင်ဘက်မှာဆီယမာလေးနဲ့ဟိုတတ်ခံရတာနော်ကလေးတယောက်တို့ကရောသူ့ဖေကနေပြီးတော့ဟိုတရားဆွဲရခဲ့ကြတော့အဖေပါထောင်နဲ့တက်တာဆိုတော့ဗမာပြည်မှာရှိနေတဲ့တရားစီရင်စနစ်နဲ့တရားဥပဒေတွေကဘာမှကိုအသုံးစားလို့မရတဲ့အပြင်ကိုစစ်တပ်ကအပြစ်ပေးခံရခြင်းမှကိန်းနှုတ်ခွင့်ကိုရနိုင်တဲ့ဥစ္စာမျိုးဖြစ်နေတဲ့အခါကျတော့ဒီဟာကတော့ဒေတာဆိုင်ရာပေါ့နော်ဗမာပြည်ဥပဒေနဲ့ဗမာပြည်တရားစီရင်စနစ်နဲ့အတုံးချလို့မရတော့ဘူးဆိုတဲ့အခြေအနေနေတာကိုဖြစ်သွားတာအဲ့တော့ပြောချင်တာကဘာလဲဆိုတော့အချက်လက်ရှာဖွေတာတွေနောက်ပြီးတော့မှတရားဥပဒေနဲ့ဖြစ်ဖို့ကိစ္စတွေပေါ့နော်ဆိုတော့အဲ့လိုဟာမျိုးကြောင့်မလို့သာဒီအခုပြောနေတဲ့ ICC အဆင့်ရောက်သွားတာအဲ့တော့ဒီကိစ္စရယ်လေရေရှင်းမှာအလုပ်ဖြစ်နိုင်လားအလုပ်မဖြစ်နိုင်လားလို့ပြောရင်ကျွန်တော်အမြင်ကတော့ကြာပါလိမ့်ဦးမယ်ဒါပေမဲ့ကြာပါလိမ့်ဦးမယ်ဆိုတော့ကအမှန်တရားကတော့ရှိနေတာပဲတော့ဒီမှာတတိဗမာပြည်နေနဲ့တတိပြုတ်တင်တာပါလဲဆိုတော့ကုလသမဂ္ဂကဆုံးဖြတ်ချက်တွေကရှင်းအောင်မရှိတယ်အဲ့ဒါပါလဲဆိုတော့နိုင်ငံတွေပါပြီးတော့ဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ပြောမယ်ဆိုလို့ရှိရင်ဗမာပြည်နဲ့အရေးရနဲ့ပတ်သက်တဲ့အမြင်ပေါ်မှာဒါတို့ကငါတို့အားလုံးကဒီလိုတော့ဘုံသဘောတူညီကြတယ်ဆိုတော့ဟာဖြစ်တာအဲ့တော့ကုလသမဂ္ဂတစ်ခုလုံးအနေနဲ့တစုတစည်းတဲ့အရေးယူလို့ရတဲ့အကိစ္စတွေမှာကြာရင်ကြာမယ်အားနေချင်အားနေမယ်အဲ့ဒီဘုံရည်တည်ချက်ပေါ်မှာနိုင်ငံတကာကနေပြီးတော့ဗမာပြည်နဲ့ပတ်သက်တဲ့ဆက်ဆံရေးကိုကိုစီဆုံးဖြတ်တဲ့ကိစ္စတွေကပို့ပြီးတော့ရေးပါအရာရောက်လာနေများဖြစ်တော့ဒါကလည်းနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဗမာပြည်လုံနေချိန်မှာဒါပြရလဲကောင်းတဲ့အလားလားမဟုတ်ဘူးဒါလည်းသတိပြုတင်တယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာတော်တော်နေအောင်လေးလိုက်ပေါ်မှာကန့်နေပြီပေါ့ခင်ဗျာနောက်ထပ်ပေးတဲ့ဆွေးနွေးမဲ့ကုတရားသွေးဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုတရားသွေးကြားလားမသိခင်ဗျာခုနဒေါက်တာနေအောင်ပြောသွားတဲ့ဟာတွေလည်းရှိပါသေးတယ်။လက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ကုတရာသွေးရဲ့အမြင်အကြံဉာဏ်လေးရှင်းလို့ပြောပါရစေ။ဟုတ်ပါဗျာ
။ဟိုကုလသမဂ္ဂကတော့အများအားသူ့ကိုဟိုဒီ NRP ဆွေးအောင်ဆိုတော့ကေပေါင်းလေးပြီးထားတယ်။သူကပြောတယ်။တစ်ခါကြည့်ချိန်ကဥပဒေရာဟလာ security ဟိုအရသာဆွေးအောင်နေတယ်။ဒီရွေးကောက်ခံဆွေးအောင်နေတယ်။ဘယ်လိုချိန်နဲ့လုပ်လို့မရဘူး။အခုဒီကကျွန်တော်သက်တမ်းတွေရဲ့အဓိကရင်းမြစ်ဖြစ်တဲ့ကျွန်တော်ဒီဒီဖိုင်ဒေတာမှာဖြစ်တဲ့ပြဿနာကြီးကိုရှုစဉ်းစားတယ်မတော်ကနေပြီးသူ့လိုနဲ့ဒါကြောင့်မို့လို့ဟလာအစိုးရကိုဟလာဒီလိုအပ်တဲ့ကျွန်တော်တို့ဒီအရေးယူမှုတွေဆောင်ရွက်မှုတွေလုပ်ပါဆိုပြီးတော့ဟိုပြဿနာနဲ့ NLD အစိုးရနဲ့ကိုခွဲပြီးတော့ဟလာကျွန်တော်တို့ဒီကုလသမဂ္ဂနဲ့ပြီးတော့ကိုင်ကျယ်ဖို့ချိုးစားတယ်တဘောတစ်ခုကဒီရပ်သားအစိုးရကိုပြားဖို့ချိုးစားတယ်ပေါ့ဗျာစစ်တပ်ကိုပို့ပြီးဖြိဖို့ချိုးစားတယ်ပေါ့ဒီဒေတာရှိတယ်ဆိုတော့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့ဒီဒီကုလသမဂ္ဂနေပြီးတော့ပြောပြောသလိုဒီကျွန်တော်တို့ရခုပုံစံလေးတို့ဒီ first finding mission လို့ဟိုပေးသွင်းမှုလုပ်တဲ့အခါမှာဟိုအစိုးရအနေနဲ့ဗာအချက်တွေရှိလဲဆိုတော့ဒီအဖွဲ့ကြီးကရောက်လာရတဲ့ကျွန်တော်တို့ဒီစစ်တပ်ကထိန်းချုပ်ထားတဲ့ကျွန်တော်တို့ဒီ management area တွေကိုဝင်ပြီးတော့ပုံစံမေးမြန်းတာတွေလုပ်လာတဲ့အနေအထားမျိုးရှိလာမှာဆိုတော့ဟိုတကယ်တမ်းကျတော့ကိုယ်ရင်ပြောရရင်ဗျာနိုင်ငံတကာကဒီလမ်းကြောင်းလေးကိုဖွင့်ထားပေးပြီးတော့ဟိုပါပါလေးကံကြွယ်မှုကျူးသားတော်လည်းပဲအိုးရမှာတကယ်တမ်းကျတော့အပြတ်သေးစီသွားတယ်ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့သူကစက်ကိုလေသူကဟိုဘယ်လိုပုံပလဲဟိုဖိုင်ဖိုင်နိုင်နိုင်ကြီးမဟုတ်ဘူးဆိုတော့ဟိုစက်ကိုလက်ညှိရတဲ့သဘောရှိအဲ့တော့ကုလသမဂ္ဂကလည်းပြီးတော့ခုလိုမျိုးကုလသမဂ္ဂလည်းမဟုတ်ဘူးမြေကြီးတိုင်းပြရမှာဆိုတော့ဒီလိုမျိုးဒီလိုဆောင်ရွက်လာမယ်ဒီသခိုင်ရင်းနဲ့ပတ်သက်ပြီးတော့ဟလာကျွန်တော်စုံစမ်းစစ်ဆေးတာတွေလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကသခိုင်ကိုပေးသွားမယ်နောက်တစ်ခါအဲ့ကောပြောရဲကိစ္စပါဒီကိစ္စမှာပတ်သက်တဲ့ဆိုတော့ဆက်ရင်းတဲ့ဖွဲ့ရုံးတခါတွေ့ဆုံဝင်ပြရမယ်ဆိုဒီအပိုင်းနဲ့ကြောင့်ခုကတကယ်တော့သူဟိုဟိုကိုက်ကြွယ်နေတဲ့နေပယ်ထဲမှာမရှိဘူးဘက်ကိုရောက်ဆိုတော့ဘလို့ရဖြစ်ဖြစ်အစိုးရအနေနဲ့တက်ကိုအရေးဆိုမလားဆိုမဟုတ်တက်နေပြီမလားဆိုရင်တက်ကိုတွန်းပို့လိုက်လို့ဖြစ်သွားတယ်ဘလို့ပဲဖြစ်ဖြစ်ဒီပြည်သမဂ္ဂရဲ့စူးစမ်းမှုကညှာတာပြီးတော့အစိုးရကိုထောက်ထားပြီးတော့ဒီလိုမျိုးလေးသူတို့ဘက်ကဖွင့်ပေးတယ်လည်းတစ်ဖက်မှာအစိုးရအနေနဲ့စဉ်းစားချက်ကတော့တက်ကိုဟလာတွေးလိုက်ပါဆိုပြီးတော့ကျွန်တော်တို့လုံးမလားသူကိုတိုက်ခါနေပြီးတော့ဟလာဟိုဆောင်ရွက်တဲ့က ကျွန်တော်တို့ကူပေါင်းဆောင်ရွက်တဲ့ပုံစံနဲ့သွားတဲ့ပုံစံလုံးမလားဆိုပြီးတော့သူတို့ကလည်းစဉ်းစားကြဖြစ်သွားတော့အားလုံးသိပြီလေအတိုင်းပဲဒီပြည်တွင်းမှာပဲကျွန်တော်တို့ဒီ investigative inquiry ဆိုတဲ့ဟိုအဖွဲ့ပေါ့နော်ကျွန်တော်တို့နိုင်ငံတကာပညာရှင်နဲ့ပါတာအဖွဲ့နဲ့ကြောင်ရောက်ဘက်ကိုရောက်သွားတယ်ဆိုအဲ့ဒီကြောင်ရောက်ဘက်ကိုရောက်သွားတာဒါလည်းဘာဖြစ်သွားလဲဆိုတော့ကျွန်တော်ဖိတာနေလာမဲ့ test finding mission တို့ဘာလို့ညာတို့အားလုံးငင်းတဲ့အဆင့်ရောက်တော့ဘာဖြစ်လဲဆိုတော့တစ်ဖက်မှာဟိုကျွန်တော်ကုလသမဂ္ဂနဲ့ဆက်ဆံရေးမှာကအများကြီးထိခိုက်လာဆိုကုလသမဂ္ဂပြောတာဆိုတာကိုငင်းပယ်တယ်အလားမသိတိုးရှင်းသူတွေဆိုရင်အနေထားမျိုးဒီတော့ဘာမှမသိရောက်လာပို့ဆိုတာကျွန်တော်ဒီအသေးဒီထဲမှာရှိတဲ့ first finding sorry ဒီထဲမှာရှိတဲ့ inquiry ကနေပြီးတော့ကျွန်တော်ဒီလိုကောင်းပဲအများကြီးကြည့်တော့ကျွန်တော်အစီရင်ခံစားလို့ဟာမျိုးတွေဆောက်မလာတဲ့အချိန်ဆက်ကြတဲ့အနေထားမျိုးဖြစ်လာတယ်အခါကျတော့ပို့ဆိုတာကဘာဖြစ်လာလဲဆိုတော့ကျွန်တော်တို့ကဒီဘာမှာသိုးရိပ်မှုတွေအဲ့တော့အခုကျကုလသမဂ္ဂနဲ့ဆောင်ရွက်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးဒီအစိုးရကိုလည်းညှိနှိုင်းတာထားပြီးဆောင်ရွက်နေတော့လည်းပဲအစိုးရကမသိသေးခြင်းပြုတယ်အဲ့ဒါတက်ကိုပဲပူပေါင်းဆောင်ရွက်နေတယ်ဆိုတော့အယူဆချက်တစ်ခါမှပုံရှင်းထားလာတယ်ဟုတ်ကဲ့တစ်ခါမှဒီလိုအခြေအနေတွေကဖြစ်ရတဲ့အချိန်မှာကျွန်တော်တို့ဒီဘက်မှာလည်းဒါကကျွန်တော်တို့ဒီဒုက္ခနဲ့ပတ်သက်တဲ့အဲ့ဒါဟိုစာရင်းစာမျိုးတွေနဲ့ပတ်သက်ပြီးတော့ဟိုပြောကြအများကြီးခက်ခါလေးဖြစ်လာတယ်ဆိုတာပြောလို့ပေါ့ဒီတရားရေးမှန်တိုင်းကိုကျွန်တော်တို့မတက်မှတ်နိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ဒီနေ့ဒီမှာဆန္ဒပြခွင့်ဖြစ်တဲ့အခါမှာကြိုက်ပြောတဲ့အခါမှာကျွန်တော်တို့ပြောကြစီစဉ်အများကြီးဖြစ်လာတယ်ဆိုအစိုးရအချင်းပြောရင်ကျွန်တော်တို့ရိုးရိုးလေးဒီထဲမှာရှိတဲ့ကျွန်တော်တို့ဒီကျွန်တော်တို့ပြည်ပလူ့ဖွဲ့ကြီးမှာရှိတဲ့လူ့ဖွဲ့ရေးစာရင်းစာမျိုးတွေကိုသူ့အနေနဲ့တစ်ဖြည်းဖြည်းချင်းသိုးမိတာသူတော့မခက်ဘူးဆိုတော့တစ်ဖက်မှာရထိုင်လိုကိစ္စလိုမနိုင်ရင်ကသူတယောက်တည်းမပြီးတဲ့ကိစ္စမျိုးတက်တဲ့ဘူပေါင်းဆောင်မဲ့ကိစ္စမျိုးဖြစ်လာတဲ့အခါမှာအဲ့ဒါကိုတွေ့ပြီးတော့ကျွန်တော်တို့ဒီခတ်လာတဲ့ရာသီကိုရင်ဆိုင်တဲ့အခါမှာကျွန်တော်တို့တော့ပြောသူဒီလူခွင့်ရည်နဲ့ပတ်သက်လို့ဒီဆိုးရွားကဟာလားဟိုအလေးနဲ့မထားဘူးသူကတော့ဆိုးပေါက်တယ်လို့ဖြစ်နေတယ်ဆိုးပေါက်မှုတွေကိုမသိသေးခြင်းဖြစ်နေဆိုတော့ဘောကရောက်မှမသိတော့ဘူးအခြေအနေကတော့ရှင်းရှင်းပြောရတယ် LED ဆိုးရွားနေတယ်တုံရင်းဆိုင်ရင်မနိုင်နေရတယ်ပြီးတော့ဒီအခြေအနေ
ကျွန်တော်အိမ်မှာကိုတီဟာ
အခြေအနေကတော့ဒီလူခွင့်ရည်ကိုဒီလိုကြိုးရင်ပြုတဲ့အနေအထားမျိုးတော့မရှိဘူးသို့တော်လည်းမနိုင်တဲ့အနေအထားလို့ပဲကျွန်တော်ပြောချင်
ဟုတ်ကဲ့ကျွန်တော်အိမ်မှာကိုတီဟာကိုတခုမေးချင်တာကခုနကဒီတော့ဆန်းစုကြည်ဦးဆောင်တဲ့ energy အစိုးရအနေနဲ့ဒီအမျိုးသားရင်ကြားစီကိုဥတီလို့ပဲဒီကုလသမဂ္ဂနဲ့ဆက်ဆံရေးမှာထိခိုက်တာလားဒါမှမဟုတ်သူတို့ကိုယ်တိုင်ကကုလသမဂ္ဂရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးဝင်လုံးမဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးအယုံမရှိအကြုံအကြည်မရှိလို့ဒီလိုဖြစ်တာလားဒီနှစ်ချက်ကဘယ်ဘက်ကိုတာမယ်လို့ထင်ပါလဲ
လက်ဆောင်ကြဒီလိုကျွန်တော်အမြင်ပြောရရင်ဟိုတော့ပြောတယ်ဗောဒီစက်ကဲဆရာဒီတော်ဝင်ခဲ့တဲ့ဒီသူတို့ဒီဖြစ်ခင်ပါဗောနော်ကျွန်တော်ဒီပုံစံဆက်စည်လုပ်ပြီဆိုတဲ့ဟိုကကျွန်တော်တို့ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့ဒီတိုင်ရင်းသက်ဖွဲ့တွေနဲ့ပြည်သူလေးများလာလို့အဲ့ဒီဒေတာကိုဖြစ်ပေါ်တဲ့နေရာကိုသွားပြီးလေ့လာဖွဲ့ပြုတာမျိုးတွေလုပ်ရမှာလုပ်ရင်တော့ကျွန်တော်တို့တက်နေဒီလိုမျိုးအဆောရပြီးတော့ဒီအိုပန်ဖွင့်ပေးလိုက်တယ်တက်နေအကြီးကျယ်ဆက်လာတက်ဆိုတော့သူကအကြီးကျယ်ဆက်လာတက်ရင်ဘာဖြစ်မလဲဆိုသူ့ရဲ့ဆော့ဆိုတဲ့ဒီရင်သားစုလုပ်နေတာလည်းထိခိုက်ပြီရင်သားစုရေကိုဒီပဲကြည့်ပြီးတော့လုံးနေလာလားဆိုလို့ရှိရင်အဲ့ဒီလိုကြီးလည်းတိုက်ရိုက်ကြီးလည်းမဟုတ်ဘူးဗျာဟိုတရားစီရင်ကကျမတို့ကအတွေ့အလက်ရှိမဲ့ဒီလိုလည်းမဟုတ်ဘူးလုံးကောင်းလုံးကြီးတွေမှာညှိစွန်လာတဲ့ခါကြရင်တက်တာအဲ့ဒီလိုပဲနောက်ဆုံးကျတော့လမ်းကောင်းသွားမယ်ဆိုရင်အလေးထားလို့ဖြစ်တယ်ဆိုတော့သူကအဲ့ဒီမှာလည်းသူကအဲ့ဒါကိုငဲ့တာလည်းပါတယ်ဆိုတော့ဟိုဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခြင်းနဲ့သို့တော်လည်းပဲသူကအားလည်းဟိုသူကကိုယ်နဲ့ကခံစားလာတယ်သူတို့ကိုယ်နဲ့ကခံ personally ခံစားလာတာတချို့ကိစ္စတွေမှာလာအောက်ခြေရတက်လာတဲ့တရင်လေးရောသူတို့ကိုယ်တိုင်ကြုံရတာလေးရောတစ်ဖက်ဆောင်နဲ့လုပ်ကြလို့ဟာအကုန်လုံးမဟုတ်တော့လည်းပဲနိုင်ငံတကာကနေလာတဲ့အဖွဲ့ကြီးတွေမှာတချို့သောပုံပုံများဟာပါပါလိမ့်မယ်ကျွန်တော်တို့ဒီအဖွဲ့ကြီးတွေမှာအဲ့တော့သူတို့မှာလည်းဟို emotion ရှိတာမျိုးလည်းရှိမယ်အစိုးရကမယုံတာမျိုးလည်းရှိနိုင်တယ်စံတရားနဲ့မကူတဲ့ဒါလည်းရှိနိုင်တယ်ဆိုတော့ဟိုနိုင်ငံတကာလာတဲ့ဒီ mission တွေမှာလည်းလူတိုင်းအကုန်လုံးမကောင်းဘူးအကယ်၍ဖွင့်ပေးလိုက်လို့ရှိရဲအကယ်အဲ့ဒီလူတွေကအဲ့ဒီဒီလုပ်ငန်းတွေကိုဥဆောင်လုပ်သွားပြီးတော့ကျွန်တော်တို့ဒီတွေ့လာတဲ့ finding တွေကတစ်ဖက်ဆောင်နေဖြစ်နေရင်ကျွန်တော်ကဒီအစိုးရအဲ့ကောက်ကိုလိုက်ရတော့မှာအဲ့ကောက်ဘယ်လိုလုပ်မလဲဆိုတော့စဉ်းစားချက်တွေ
ဟုတ်ကဲ့
အခုတော့ပဲဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ကဖွဲ့စည်းပုံပေါ်ပါလေဘယ်လိုအပြည့်အဝမယုံကြည်ရလဲပါတယ
်ဟုတ်ကဲ့တော်တော်နေအောင်ကုတီယာသူရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာဒီတော့ရရှင်ချိုလီလိုင်းပေါ်ရောက်နေလို့ကျွန်တော်တက်နိုင်လောက်ခေါ်သွားပြီးပါမယ်ရင်းလို့ကုတီလက်မူတူတော်တော်လေးဆွေးနွေးမိများပြီးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်အစိုးရရဲ့လောက်ရစစ်တပ်ရဲ့လောက်ရကိုကြည့်ရတာတော့နော်ရိုးသားမှုမရှိဘူးဗျဘာလို့လဲဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာတော့ပြည်နိုင်မှုအောင်များစွာရှိခဲ့တယ်လို့နော်နှစ်ပေါင်းများစွာလည်းပြည်နိုင်မှုရှိခဲ့ပါတယ်ခင်ဗျာအဲ့ဒါကြောင့်မို့နော်အခုလက်ရှိအစိုးရအဖွဲ့အစည်းနော်စစ်တပ်အဖွဲ့အစည်းတွေပြောဆိုနေတာလိမ့်နေလက်သားမှုတစ်ခုဖြစ်နေတယ်ခင်ဗျာကုလသမဂ္ဂကိုယ်စားလှယ်တော်တွေတော့ဗမာအစိုးရစစ်တပ်ကိုယ်စားလှယ်တော်တွေကနော်ကုလသမဂ္ဂတက်ပြီးတော့နေရာယူတော့တက်တော့လိမ့်နေတော့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာစစ်တပ်ကိုယ်စားလှယ်တွေလည်းဒီလိုပဲဗျာပြောဝင်ရပုံကိုယ်တွေပြောနေတာရတာလိမ့်နေမှုအများကြီးပါရင်လည်းကျွန်တော်တွေ့ရတယ်ဟု
တ်ကဲ့ဟုတ်ကဲ့ကိုယ်စားလှယ်မှုကတော့
ကျွန်တော်ပြောရမယ်ဆိုရင်နော်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နော်စီစီကြက်ကြမမှန်တမ်းကနော်ကြက်ကြက်တတအရေးယူဖို့လိုတယ်ဗျဟု
တ်ကဲ့ခင်ဗျာ
ကျွန်တော်မြန်မာနိုင်ငံရဲ့ဒီလိုပဲသွားနေမှာပဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့ရှင်တူလက်ပေးကြပါလေကိုတိလက်မှုကြီးကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွနေမင်းများလို့ရပါတယ
်ဟုတ်ကဲ့ဒီခံရေးကိစ္စကတော့ဟိုဆွနေနေဆွနေတော့တော်ဆုတ်ဖဲနေခင်နေဘာဖြစ်လို့လဲဆိုတော့ဒီဥစ္စာနိုင်ငံကြီးနေလေးဆိုင်တယ်အစိုးရကလုံနေဆိုရင်လည်းတက်မတော်ကိစ္စနဲ့ပါနေတဲ့ခါကျတော့ဒီဥစ္စာခိုင်တွေ့လို့တော်မလွယ်ဘူးအဲ့တော့ဇီရင်ကလည်းပဲဒီပြဿနာကိုလည်းပဲထက်ထဝင်ဤလို့လားတိလို့လားမသိဘူးအဲ့တော့သူတို့တကယ်လို့မှသူတို့အဲ့ဒီမြေရှင်ကိုထုတ်မေဆိုရင်တော့ကျွန်တော်တို့နိုင်ငံတွေလည်းမြင်လာဆက်လည်းမြင်ရှိတယ်။သူတို့မြန်မာနိုင်ငံမှာလူခွင့်ရေးလို့ပြောမေဆိုရင်တော့လူထောက်စုထိုးစီမှာချေခံဥပဒေပါဒီစေဥပဒေရလည်းပဲလူခွင့်ရေးကိုကောက်ွေးနှိမ့်နိုင်တဲ့ဥပဒေလည်းမဟုတ်သေးဘူး။နောက်တော့ပညာရေးတင်ခဲ့တဲ့ဥစ္စာလည်းပဲစာပဲတင်ရတယ်ပညာမတင်ရဘူး။နောက်စီးရဲမွေးတင်မှုတွေလည်းရှိသေးတယ်။ဆိုတော့ဒီလိုမျိုးအနေထားမှာဆိုရင်တော့ဒီလူခွင့်ရေးကကျန်တဲ့သခိုင်ကိစ္စကိုမဟုတ်ဘဲနဲ့ကျန်တဲ့နေပြည်တော်ဆိုရင်တော့အစိုးရကဟိုပြပြတတကြိုက်တွေပြီးတော့မှတက်မလို့ကိုလည်းပဲမျက်နှာထောက်စီရလည်းမလိုပါဘူးအဲ့တော့တခုပြောမယ်ဆိုရင်တော့သခိုင်ကိစ္စမှာဆိုရင်တော့တက်မလို့ကိုဟိုအာနာလို့တက်မလို့ကိုကြောက်လို့တခုထည့်မဟုတ်ဘဲနဲ့ဒီသခိုင်ကိစ္စမှာဆိုရင်သခိုင်ပြည်သူတွေနဲ့ကျွန်တော်နိုင်ငံသားတွေရဲ့ဟိုကိစ္စတွေဖြစ်တဲ့အတွက်လူလူလတ်လတ်နဲ့နိုင်ငံတကာဝင်ခိုင်းနေဆိုရင်တော့မလိုလားတဲ့ပြဿနာဖြစ်လာပြီးတော့နောက်မှာဒီကဲပုံလို့ဆုတ်ဖဲပြီးတော့မှဖြည့်ရှင်းလို့မြင်တော့အချိန်ရောက်မှာကိုလည်းပဲ NLD ဆိုရကလည်းစူးရင်ပုံရတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကုစလိုက်ပွေကိုကျေးဇူးပါကျွန်တော်ကုတမ်းမောင်ဖိတ်ခေါ်ကြပါတယ်တူတူလေးဆွေးနွေးပြီးမြန်ပြီးပ
ါဟုတ်ကဲ့ဟိုဘုံဝေးဝင်းတော်ကိုပြောတယ်ပေါ့ရခိုင်မှာရှိရယောက်ျားမှအေးပဲဆိုတော့အကုန်ပြောတာပေါ့လေနောက်ရိုညာကိစ္စကိုလည်းဟာလာဥက္ကညောကပါဥက္ကညောကပြောပြီးသားဒီနေ့ကတို့ရှိပါလေဆိုပြီးတော့ကြားခိုင်လက်ထက်ကပြောထားပြီကအခုက NLD ကဘာလုပ်လဲဆိုတော့ဟိုစင်းသေးစိတ်တင်နေဖုံးလို့ဖြစ်နေပါတက်တက်တားမှာပြောခဲ့တာဟုတ်ကဲ့ဒီလောက်ပါပဲ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုစုဝီဒီလိုင်းပေါ်မှာရှိလိုက်ရှိသေးတာမသိဘူးကုစုဝီဆွေးနွေးမြင်ပြလို့ရပါတယ
်ဟုတ်ကဲ့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပြောပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့ဟုတ်ကဲ့ကျွန်တော်ဒီအပေါ်ပေါ်မှာပြောဦးဇတမကနိုင်ငံနဲ့နိုင်ငံဟာနိုင်ငံကရုပ်ခွေးပြာတဲ့နိုင်ငံငင်တာရနေငင်တာရတိုင်းရပြရနေလက်မထိစားကြရတယ်ဒီဘက်နဲ့တော့ပြီးတော့ဒီတော့ဒီလူကြီးကြီးလေးကိုဆိုပြီးတော့အဲ့ကြောင့်ညာပြီးတော့2015မှာဒီလူရဲ့စိတ်ကလေးကိုသိကျုံပြီးတော့အနိုင်ရတော့ဆင်းရဲပြီးရတယ်ခုလူမျိုးပြောလို့ဆိုကြတယ်ကြားပါလေအကြက်ထမ်းလည်းကြားတယ်နေရာလည်းကြားနေရပါလေဒါမှတကယ်တကယ်အပြောက်လက်ရအဖြစ်ကနော်ကျွန်တော်အမြင်ပြောမယ်ဒီစဉ်ကိုအဲ2015ကြားပြရတကားအဝေးခဏတစ်ချာ
ဟုတ်ကဲ့ရ
ပါစား။ဒီကိစ္စရပါစား။ဒီနေ့ဆက်လုပ်ရတဲ့
။ဟုတ်ကဲ့ကိုစိုးဝင်နေလေးဖြတ်ပြောပြီးပါလား
။ဒီနေ့ဒီထိုးရတာဟုတ်ကဲ့ဟုတ်ကဲ့။ဟိုကတိုင်းပြည်စဉ်းစားနေရတဲ့အကြောင်းကလည်းအနည်းဆုံးအသိအကျတွေဦးတည်ပေးတယ်။ငါကြီးဦးတည်ပေးနေတယ်လို့ကြား
။ဟုတ်ကဲ့ကိုစိုးဝင်ပြောချင်တာကတော့ဒီ2008ဖွဲ့စည်းပုံဆိုတဲ့ဟာကိုခံပြောတာပေါ့နော်။အဲ့တော့ကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်ပြီးအလှည့်ပေးခြင်းပါလေ။ကိုနိုင်အောင်ဒေါက်တာနိုင်အောင်ကိုဖိတ်ခေါ်ခြင်းပါလေခင်ဗျာ။ဒေါက်နိုင်အောင်ဒီအထူးဖြစ်ဒီဒီရခိုင်ကိစ္စကကုလသမဂ္ဂမင်းနဆာမှာတော်လေးတင်းတင်းမာဖြစ်နေတယ်အဲ့တော့ဒီနေရာမှာဘင်္ဂလားဒေ့ရှ်ကဆိုလို့ရှိရင်ဝန်ကြီးချုပ်ကိုရိုင်းအထွေထွေညီလာခံတက်ပြီးတော့တက်ရောက်တယ်နိုင်ငံတကာခေါင်းဆောင်တွေနဲ့တွေ့တယ်ဖြည့်ရှင်းတယ်အဲတခုပဲရှိတာမြန်မာနိုင်ငံဘက်ကဆိုရင်ကျွန်တော်တို့ဒီဝန်ကြီးအဆင့်လောက်ပဲပြောင်းစုဝန်ကြီးအဆင့်လောက်ပဲတက်ပြီးတော့တကယ်ခေါင်းဆောင်ပိုင်းဒေါ်ဆန်းစုကြည်ကိုရိုင်းလာရောက်နိုင်ခြင်းမရှိသေးပါဘူးနှစ်နှစ်သုံးနှစ်လောက်ရှိပါပြီအဲ့တော့ပြောမယ်ဆိုရှင်ဒေါ်ဆန်းစုကြည်ကိုရိုင်းထဲထဲဝင်ဒီနိုင်ငံတကာနဲ့ဖြစ်နေတဲ့ကိစ္စကိုဝင်ပြီးတော့ဖြည့်ရှင်းရောပြီးလဲနိုင်ပါ
အော်တခုရှိတာဟိုကျွန်တော်တို့ခုနပြောနေတဲ့မေခွန်းရဲ့ဟိုတောက်လျှောက်တဲ့ဟိုဒီ NLD ဆိုတာအောင်ဆိုတာ NLD ဆိုတာပါပြောတာပေါ့ဒါပေမဲ့တကယ်တမ်းပြဿနာကဘာလို့ဆိုတော့စစ်တပ်ကျူးလွန်နေတာစစ်တပ်အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကကြည့်လို့ရှိရင်ကျူးလွန်နေတဲ့စစ်တပ်ကြီးလက်တိုင်လို့မရအဲ့တော့နိုင်ငံတကာကိုရောက်ကုန်မယ်ဆိုတော့အဲ့တော့တခြားလူတွေရောက်တဲ့အခါကျတော့ပြည်ပအားကိုပစိန်ရောဖြစ်ပြန်အောင်ဆိုတော့ပြဿနာအဲ့အခြေခံအဲ့တော့ကျွန်တော်တို့အစိုးရကဘာလို့ဆိုတော့ဟိုအငင်းခံယူချက်ပေါ့နော်ဆိုင်တဲ့ကကျွန်တော်မြင်တာကတော့ဗာလဲဆိုခုနပြောတာလက်ခံပါတယ်စစ်တပ်ကလည်းအင်အားကြီးရေလုံခြုံရေးတုံးနေ2000လဲဟိုအကာအကွယ်ကြီးကားတယ်ဒါပေမဲ့လို့ကျွန်တော်ထားတဲ့ procedure ရာပြောရင်ဟိုစုံစမ်းစစ်ဆေးကော်မရှင် FFM ပေါ့အဲ့တော့သူတို့ကသူတို့တွေ့ရှိချက်တွေကိုသူမထုတ်ပြန်ခင်မှာစစ်တပ်ကိုလည်းပို့တယ်အစိုးရကိုလည်းပို့တယ
်အဲ့တော့ကျွန်တော်10မိနစ်လောက်နေနဲ့ချုပ်ပြီးတော့ပြောပြပါလားကျွန်တော
်ဟုတ်ကဲ့ NLD ဆိုတာနေပြီးတော့ဒါဟိုဒါ local inquiry ဟိုနိုင်ငံခြားသားတွေပါတဲ့ inquiry လုပ်တယ်ဆိုတော့အချက်လက်တွေမရှိဘူးဆိုတော့အချက်တွေကိုပြန်စုံစမ်းပြီးဆိုတော့ဒီအရေကိုကမတိသေးတော့မှဒါစစ်တပ်ကိုမေးလို့ရတယ်။နောက်ရှင်းလို့ပြချင်းပေးပါလား။ဟောကော်မရှင်ကိုအဲ့လိုရတယ်ဆိုတော့အဲ့လိုနေမျိုးနဲ့ဖြည့်ရှင်းလို့ရတယ်။နိုင်ငံတကာကိုလည်းဖြည့်ရှင်း။အာကျွန်တော်တို့ဒါရဲ့ဟိုဘာလဲဟိုအကျူးလို့ပြောတဲ့သတင်းတွေဆိုပြအဲ့လိုမျိုးဖြည့်ရှင်းလို့တော့မရဘူး။ဒါကြီးဖြစ်နေတာမှန်လားမှားလား ဖြစ်နေတာမှန်တယ်ဆိုဘယ်လိုဖြည့်ရှင်းမယ်ဆိုတော့ဥစ္စာနဲ့မဖြည့်ရှင်းရင်တော့ခက်ခဲတွေ့လိမ့်မယ်လို့တဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ကုတ္တရာသွေးကိုနောက်ဆုံးမေးချင်ပါတယ်ကျွန်တော်ချိန်လဲ10မိနစ်ကျော်လောက်ပဲရတယ်ကုတ္တရာသွေးကိုမေးချင်တာခုနကျွန်တော်မေးတယ်မေးကုန်ပါပဲဒေါ်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာထွက်ပြီးတော့ဖြည့်ရှင်းရင်ပြည်လည်နိုင်ပါလား
ကျွန်တော်ပြောတယ်မေဗျသူကကျွန်တော်ကဒေါ်ဆန်းစုကြည်ကိုယ်တိုင်ဆက်ဖို့ခဏလေးသူကသူ့မှာ strategy တစ်ခုရှိတယ်အဲ့ဒါဘာလဲဆိုတော့ coffee arena commission ဆိုတာ coffee arena commission ဆိုတော့သူကကုလသမဂ္ဂကို indirect ဖြစ်တာဘာလို့ကုလသမဂ္ဂရဲ့ဆွေတင်မှုဟောင်းကိုသူက commission ဖွဲ့ပြီးတော့ဒီကိစ္စကိုဝန်ကိုင်းတွေခိုင်းတာဟာသူ့ရဲ့ strategy တစ်ခုပဲအဲ့တော့ coffee arena commission ကနေပြီးတော့အခြားသူသားတဲ့ဟာတွေမလုပ်နိုင်သေးဘူးတိတိကျသူကိုယ်တိုင်ကနေပြီးတော့ဖွဲ့ပြီးထားတယ်ကျွန်တော်တို့ inquiry body ကနေပြီးတော့စုံစမ်းစစ်ဆေးအစီအစဉ်ကသာဖတ်မလာဘူးအဲ့ဒီကခုကအော်ဒီရင်လုံးနိုင်ရဲ့တော်တော်ကြီးပေါ့လေအဲ့နှစ်ခုကိုကိုယ်တိုင်လောက်ထားတဲ့နှစ်ခုဟာမအောင်မြင်မလုံးနိုင်သေးတဲ့လူဦးရန်တယောက်တည်းဖတ်သွားလို့ကတော့အားချက်လိုက်မှမပါပဲကျွန်တော်ဆင်းရဲဆင်မပြေတော့ဘူးအဲ့နှစ်ခုကိုလောက်ကြရင်တော့ကျွန်တော်တို့အချိန်လေးတစ်ခုရောက်မယ်လောက်ထားတာလည်းနှစ်ချက်ကြာနေပြီဆိုတော့ဟိုဒါကိုပဲအားဆိုင်တော့ဖို့လိုရဲလို့ကျွန်တော်ကတော့မြင်
ဟုတ်ကဲ့ကျွန်တော်လည်းတူလေးထပ်မိချင်တယ်အဲ့တော့နိုင်ငံတကာနဲ့ပတ်သက်ပြီးတော့အခုမြန်မာအစိုးရချိကတ်နေတယ်အခုအဓိကပြောမယ်ဆိုရင်အခုရခိုင်ကိစ္စဆိုရင်တော့ Nan Corporation လို့ဟာမျိုးသူတို့လက်ရှိဖွဲ့ထားတဲ့ FFN တို့ဘာလို့ကိုသူတို့ဆက်ဆံနိုင်ဘူးသူတို့အတိမတ်ပြုဆိုတဲ့ဘောမျိုးအဲ့တော့ဒါတွေကတကယ်တမ်းအလုပ်ဖြစ်မဲ့ထင်လားကိုတရားသွေးအမြင်သိချင်ပါတယ်
ကျွန်တော်ပြောတာသူကပြောရတဲ့ဟာတွေကတကယ်ခြေထက်တယ်သူကဒါသူ့ event လုပ်တာမဟုတ်သူကပညာရှင်တွေပါတယ်နိုင်ငံတကာသူကကုလသမဂ္ဂကိုကျွန်တော်တို့ဟိုခြေပဖို့သူကသူကလည်းနိုင်ငံဆောင်ပါတဲ့အဖွဲ့ကြီးသဘောမျိုးနဲ့သူကပြင်ဆင်တာကဘာလို့ strategy ကဆိုအဲ့ဒါကတကယ်တော်တော်များများနဲ့အထက်လက်ခိုင်ခိုင်မာမာတွေနဲ့အားလုံးယုံကြည်လောက်တဲ့ဆက်လက်တွေနဲ့ထွက်လာမယ်ဆိုရင်တော်တော်ပြေတောက်တယ်ကအခုကရောမှပို့ပြီးတော့တိတ်တိတ်လေးကိုဘက်ကအပန်ပို့ပြင်းပြင်းရလေးသူ့ရဲ့ဘူကပို့ကြည့်လာလေးလောကကန်ကပို့ခတ်လာလေးဟိုဖြည့်ရှင်းရမဲ့တက်တာလေးပို့ပြီးနဲ့ဆိုင်လာလေးဖြစ်လာတယ်ဆိုတော့ဟိုဟိုချင်းပြောရင်ဒီဘက်မှာကအကယ်၍တိုက်ရိုက်ဒီချိန်ဆမှာဒီလုံသွားတော့ပြီးဒီလုံပြန်လည်းလက်လက်ခါလို့ဖြစ်တော့ဆိုတော့ချင်းမှာလုံထားတဲ့ဟာတွေကအလားအသာဖြစ်တော့ဆိုတော့သူ့ဘက်ကတော့သူကပြောသလိုချင်းမှာလုံထားပြီးတဲ့ဟာကိုမပြီးတက်သေးတဲ့ကူဗီအာနာကော်မရှင်ရဲ့အကြံပြုချက်တွေအောင်တယ်ပေါ်လာနဲ့သူကပြောတယ်စုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ကျွန်တော်အစီအစဉ်လာဖတ်ပြီးတော့အစ်တက်ကဒီကိစ္စမှာဘယ်လောက်တာဝန်ရှိလဲဆိုတော့အပြေထုတ်ပေးရင်တော့ကျွန်တော်ထင်တယ်တရံကတကားနေပြီးတော့အခုဖြစ်နေတဲ့ကိစ္စကျွန်တော်အတိုင်းအတာတူဘယ်လန့်အခုရလာပြီးတော့ကိုယ့်ဘက်ကခြေလမ်းနေရာပို့ပြီးရှေ့ပို့ပြီးစမ်းမစားလာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာ
အဓိကဆောင်ပေးလောက်ရမယ်လို့ကျွန်တော်မြင်တယ်ဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ direct live season အချင်းဆက်တော်လို့ပါပေါင်းဆွေးနွေးပြီးတဲ့ဒေါက်တာနေအောင်နဲ့ဦးတီဟာသူကျွန်တဲ့ production နေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ direct live season ကတော့ဒီမှာပဲကျွန်တော်ပဲပြပါခင်ဗျာ
သူမခင်ဖြူထွင်းတဲ့အတူကိုသားညုံဦးစီစဉ်တင်ဆက်တဲ့ဒိုင်ရီလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိလိုင်းဒိုမီတာ3052တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးသနာကျော်ကပြောပြပေးပါအောင်ရှင်
ဆီးရီးယားအရှေ့မြောက်ပိုင်းမှာဂတ်စ်တပ်ဖွဲ့တွေကိုစစ်ရေးပဋိပက္ခတွေဖြစ်နေတဲ့တူရကီနိုင်ငံရဲ့သမ္မတရီဂျစ်ထယ်ရဲ့အာဒိုဝမ်ကဆီးရီးယားမြောက်ပိုင်းပြဿနာကြောင့်ဆွေးနွေးဖို့အတွက်ရုရှားနိုင်ငံကိုရောက်ရှိနေပြီးတော့သမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပါတယ်။လောလောဆယ်တော့အမေရိကန်နဲ့သဘောတူညီမှုရယူထားတဲ့ပြည်ခတ်ရေးဆွဲရေးမကြခင်နိုင်ပိုင်းတွင်ပြည့်ပြည့်သွားတဲ့အခါမှာသူတို့ရဲ့ Peace Train နိုင်ငံရေးနေဦးဆိုတဲ့စစ်စင်ရေးတွေပြန်စတင်ပြီးတော့ဂတ်စ်တပ်ဖွဲ့တွေကိုတိုက်ထုတ်မယ်လို့မစ္စတာအာဒိုဝန်ကဒီကနေ့ပဲပြောကြားထားပါတယ်။ရုရှားနဲ့နိုင်ငံအရေးဆွေးနွေးမှုတွေပြုလုပ်ရအောင်လို့မစ္စတာအာဒိုဝန်ကဒီကနေ့ပဲရုရှားနိုင်ငံပင်လယ်နဲ့အကန့်ကြီးအပန်းဖြေမျိုးဖြစ်တဲ့ဆိုချီကိုရောက်ရှိသွားခဲ့တာဖြစ်ပါတယ်။အေးဥရောပတမကကနေပြီးတော့ဗြိတိန်နိုင်ငံခွဲထွက်ဖို့အစီအစဉ်ကိုဗြိတိန်အောက်လွှတ်တော်ကမြင်းမြန်ဆန်ဆန်အတည်ပြုမပေးနိုင်ဘူးဆိုရင်တော့လွှတ်တော်ရွေးကောက်ပွဲပြန်ပြီးတော့ကျင်းပမယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီကနေ့ပဲသတိပေးသွားပါတယ်။ညနေပိုင်းမှာကအေးဥရောပတမကကနေဗြိတိန်နိုင်ငံထွက်ဖို့အတွက်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်တင်သွင်းထားတဲ့အစီအစဉ်နဲ့ပတ်သက်လို့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတစ်ခုလုပ်ဖို့ရှိတာပါ။အမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူကြောင့်စုံစမ်းစစ်ဆေးပေးဖို့ယူကရိန်းဆိုရကိုဖိအားပေးပြီးယူကရိန်းကိုပေးမယ့်အမေရိကန်ရဲ့အကူအညီတွေကိုသမ္မတဒေါ်နယ်ထရန့်ဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုအရေးယူဖို့အတွက်အောက်လွှတ်တော်ဒီမိုကရက်အမတ်တွေစုံစမ်းစစ်ဆေးနေတာမှာဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တမ္မတဟောင်းလွှတ်တော်မှာမင်းမြန်စစ်ဆေးခံရမှာဖြစ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာဧကရာဇ်ဘုရင်တစ်ခုဒီကနေ့ပဲဘိတ်သိက်ခန်နန်းတပွဲကျင်းပခဲ့ပါတယ်။ Imperial နန်းတော်မှာကျင်းပတဲ့ဘိတ်သိက်ခန်အခမ်းအနားမှာတော့ဘုရင်နာဟူရီတိုကမင်းတို့ရဲ့ဂရီးကဝတ်တွေကိုဖတ်ကြားခဲ့ပြီးတော့နိုင်ငံရဲ့ပြရုပ်ဖြစ်ရောပြည်သူတွေရဲ့ရှိလုံးမှုအတွက်ပါသူလိုက်နာခြေပြွားမယ်တာဝန်တွေခြေပြွန်စေရမယ်လို့ကတိပြုသွားပါတယ်ရှင်။
Today, Chinchagoma Itana Jotinia, Bigaraba, Tinia, to a season, Tolo Yamuga, Makin, Pudre, Pippi, Sapisa, Engineer Garo, Peter, Hanley, Pipare, Few American, Samana, Kimyama, Bada, Sisingo, Yamasano, Chaman, Chana, Yanikonati, Lino, Mida, Thompson, Lise, Lise, Shine, Lina, Mida, Diaco, Zerugani, Payunas, and Mare, Sotashi Man, to what Mima Pito, Pita, Pam, Chama, Shinama, Dishin, Few Ego, Apinas, and Natural, two wretches of the Mare, Chmana, Mala.
This program has come to you from the Voice of America, Washington.